Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစအမှတို့ရရှင်နေပျော်ရွှင်နိုင်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ16ရက်ဂျင်းနင်းငနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40-48တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်နိုင်ငံပဲရစ်မြို့မှာတည်င်းပတ်၅ပတ်မြောက်အဖြစ်ဆက်လက်ဆန္ဒပြခဲ့ကြပါတယ်အီတလီမှာတော့ရွှေ့ပြောင်းနေထိုင်သူတွေအရေးနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်မြန်မာနဲ့ထိစပ်နေတဲ့နိုင်ငံနိုင်ငံနဲ့နိမိတ်ကိုစောင့်ကြည့်ဖို့တပ်ဖွဲ့အသစ်ဖွဲ့စည်းရေးအိန္ဒိယလွတ်တော်ကော်မတီကအဆိုပြုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမအီတန်စင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံဘက်ကနေတည်လာတယ်ဆိုတော့ဘန်ငွေတန်း500ကျော်တန်ဖိုးရှိတဲ့ဒိန်းဗျူနဲ့အိုက်စ်စိတ်ကြွဈေးတွေကိုထိုင်းအာနာပိုင်းတွေကဖမ်းဆီးလိုက်တဲ့သတင်းပေးပို့ချက်နဲ့အတူဥရောပခင်ရဲ့မြန်မာရေးသုံးသက်ချက်တင်ပြတဲ့အခါမှာတော့
ဒီလိုဖြစ်ရတာဟာစီးပွားရေးအခြေခံပြဿနာကိုမဖြေရှင်းနိုင်လို့ပဲလို့ယူဆကြပါတယ်အပြည့်အခရက်စဲချိန်မှာလူတို့သာအကျိုးခံစားရပြီးကချင်လူတို့ကတော့ဆင်းရဲမွေး
အပြည့်အစုံကိုတော့သတင်းတွေပြီးတဲ့နောက်ပိုင်းမှာနားဆင်ရမှာပါခင်ဗျာဒါအပြင်အီဒီယန်အင်္ဂလိပ်စာကိုလည်းနားဆင်ရမှာဖြစ်တယ်လို့စနေညတိုင်းရိုက်လေးလိုက်အစီအစဉ်ဆွေးနွေးကန်းကိုလည်းပြန်လည်တင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့တင်းနေဦးနေနေမနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မိုက်အီတန်စင်တို့ပြောပြပေးပါအောင်ဗျာ
ပြင်သစ်နိုင်ငံမှာလူနေမှုဇိတ်တွေမြင့်မားလာနေမှုနဲ့သမ္မတအီမန်နွယ်မက်ခရွန်အနေနဲ့အောက်ခြေလူတန်းစားတွေရဲ့လက်တွေ့ဘဝအခြေအနေတွေနဲ့ကင်းကွာလာနေမှုတွေကိုကန့်ကွက်တဲ့အနေနဲ့အဝါရောင်ရောင်ပြန်အင်ဂျီတွေဝတ်ဆင်ပြီးတင်းပတ်၅ပါးမြောက်အဖြစ်ဆက်လက်ဆန္ဒပြနေကြတဲ့လူအုပ်ကြီးဟာဆန္ဒပြပွဲအတွင်းတေဆုံဒဏ်ရာရခဲ့ကြသူတွေအတွက်စနေနေ့ကတမိနစ်ငြိမ်သက်ပြီးအယုဒ္ဓေပြေးခဲ့ကြပါတယ်။သတင်းပတ်တော်ကြားဆန္ဒပြပွဲတွေမတည်ငြိမ်မှုတွေဇက်တိုက်ဖြစ်ပေါ်ခဲ့ပြီးပြည်သူနိုင်ငံအတွင်းတွင်သာမကတကဘာလုံးရဲ့အာယုံဆိုင်မှုပါခံရတဲ့အချိန်မှာအဲ့ဒီလိုတမိနစ်ငြိမ်သက်ပြီးအယုဒ္ဓေပြေးမှုဟာရှားပါလာတဲ့တည်ငြိမ်မှုလေးဖြစ်ခဲ့ပါတယ်။ပဲရစ်မြို့တော်ရဲ့အထင်ကရရှောင်ဇလီဇေးလမ်းမကြီးပေါ်ချီတက်ဆန္ဒပြနေကြသူလူအုပ်ကြီးကိုရဲတပ်ဖွဲ့ကမျက်ရည်ပုံနဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်ထိတဲ့ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။စနေနေ့ကဆန္ဒပြပွဲတွေအတွင်းလူ60ကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့တာကြောင့်ဒါဟာပြစ်ခဲ့တဲ့သတင်းပတ်စနေနေ့ကဖမ်းဆီးခဲ့တဲ့လူ900တဲ့စာရင်တိတိတသာရော့နေနေခြင်းဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်အရင်ဆန္ဒပြပွဲတွေအတွင်းဆန္ဒပြသူတွေကစတိုးဆိုင်တွေကိုဖောက်ပြီးလူယူတာတွေလမ်းနေပိတ်ပြီးမိရှုဖြစ်စီတာစတဲ့အကြမ်းဖက်မှုတွေထပ်မဖြစ်အောင်ဟန်တားတဲ့အနေနဲ့ရဲတပ်ဖွဲ့ဝင် 8,000 လောက်နဲ့တန်ကြက်ကာကား 14 စီးကိုစနေနေ့ကချထားခဲ့ပါတယ်အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာကြောင့်မူလကအဆိုးပြုထားတဲ့လောင်စာစီအခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုသမ္မတမက်ခရွန်ကပယ်ဖြစ်လိုက်ပြီးတခြားအခွန်ကောက်ခံမဲ့အစီအစဉ်တွေနဲ့အနေဆုံးလာစာကိစ္စတွေကိုပြင်ဆင်သွားမယ်အကြောင်းသမ္မတကအဆိုးပြုထားပါတယ်
အီတလီနိုင်ငံမှာလူသားချင်းစာနာမှုဘေးဒုက္ခတွေကနေကာကွယ်ပေးတဲ့အနေနဲ့ခုံလုံခွင့်ပေးထားတဲ့ရွှေပြောင်းနေထိုင်နိုင်သူရေတွက်ကိုလျှော့ချမဲ့ဆယ်ဗီနီအမင်းလို့ခေါ်တဲ့အီတလီလူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုဆန့်ကျင်တဲ့အနေနဲ့ရောမမြို့မှာစနေနေ့ကထောင်ထဲချတဲ့ဆန္ဒပြသူတွေချီတက်ခဲ့ကြပါတယ်။ရွှေပြောင်းနေထိုင်လို့သူတွေနဲ့ခုံလုံခွင့်လျှော့လို့သူတွေနဲ့တသားနဲ့ရှိတဲ့သဘောနဲ့တမိုင်းဝင်ရောမမြို့လယ်မှာချီတက်ဆန္ဒပြခဲ့ကြပါတယ်။ရောင်ပြအဝါဝတ်ပြင်သစ်ဆန္ဒပြသူတွေနဲ့တသားတရှိတဲ့သဘောနဲ့ရွှေပြောင်းနေထိုင်မှုနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကန့်ဆောင်ပြီးတော့ရောမမြို့လယ်မှာချီတက်ခဲ့ကြပါတယ်။အီတလီအစိုးရကလူမျိုးရေးခွဲခြားဆက်ဆံနဲ့ဆိုပြီးတော့ဆွဆဲပြီးတော့အီတလီနိုင်ငံဒန်းတူညီများမှုရှိရေးចောင်းသားတွေအလို့သမားတွေတန်းစီပြီးတော့ချီတက်တောင်းဆိုခဲ့ကြတာပါ။လက်ဝဲရင်းပါတီတွေနဲ့အလို့သမားသမဂ္ဂတို့အပါအဝင်အဖွဲ့အစည်းတွေကဥစည်းဥဆောင်ပြီးတော့ဒီချီတက်ဖွဲ့ကိုစီစဉ်ခဲ့ရလဲဖြစ်ပါတယ်။အီတလီမှာလက်ရှိနေထိုင်နေတဲ့ထောင်နဲ့တောင်နဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေကလည်းဒီအခုဆိုးရွားကနေပြီးတော့အစ်စ်ထုတ်ပြန်လိုက်တဲ့ဥပဒေအတွက်ကြောင့်သူတို့အိုးအိမ်တွေဖြစ်ကုန်မလားဆိုပြီးတော့စိုးရိမ်နေကြပါတယ်။အီတလီနိုင်ငံရွှေပြောင်းချေချနေထိုင်သူတွေဝင်လာမှာကိုမလိုလားတဲ့ဖြီးတဲ့ဝင်ကြီးမက်တီယိုဆယ်ဗီနီကိုဆွဲပြစ်ပြီးခေါ်တဲ့ဆယ်ဗီနီအမိတ်ဟာလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကနေအကာအကွယ်ပေးတဲ့အနေနဲ့ရွှေပြောင်းနေထိုင်မှုကိုလက်ခံနိုင်တဲ့ဗီဇာမျိုးစားတစ်ခုကိုပယ်ဖျက်လိုက်ပြီးတော့နိုင်ငံရဲ့ရွှေပြောင်းနိုင်ငံကိုပို့ပြီးတော့ကန့်တားလိုက်တာလည်းဖြစ်ပါတယ်
။အနောက်ဂျေရူဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုကြောင်းဩစတြေးလျအစိုးရရဲ့ဆုံးဖြတ်ချက်ဟာတာဝန်မဲ့ရာရောက်ကြောင်းအဆင့်မြင့်ပါကစ္စတန်အရာရှိကစနေနေ့မှာပြောကြားလိုက်ဒီကမှာခင်ဗျာအဆင့်မြင့်ပါလက်စတိုင်းအရာရှိကစနေနေ့မှာပြောကြားလိုက်ပါလေ။အစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်ဂျေရူဆလင်ကိုပြောင်းလဲအသိအမှတ်ပြုလိုက်ကြောင်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကကြေညာအပြီးမှာပါလက်စတိုင်းလွတ်တော်အမှတ်တဦးလည်းဖြစ်နေပေါင်းများစွာပါလက်စတိုင်းအရေးတက်ကြွလှုပ်ရှားသူတဦးလည်းဖြစ်တဲ့ Sai Hanan Ashrawi ga Ramallah မြို့ မှာ ပြော ကြား လိုက်တာ ဖြစ် ပါတယ် ဒါ ပေမဲ့ Israel နဲ့ Palestine အကြား ကညီညာရေး ဆွေးနွေးမှု တွေ မပြည့်မြောက် မချင်း Australia တန်ရုံကို မြို့ တစ်ကို ပြောင်းရွှေ့ မှာ မဟုတ် ဘူး လို့ ဝန်ကြီးချုပ် Morrison ကပြောပါတယ် ပြည်တွင်းနိုင်ငံရေးအခြေအနေအရကျဉ်းမြောင်းစွာကိုကြိုးကြည့်ပြီးဆုံးဖြတ်ချက်ကိုချခဲ့တာဖြစ်တဲ့အတွက်ဝန်ကြီးချုပ် Morrison အနေနဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်ပေးဖို့ Ashrawi ကတောင်းဆိုလိုက်ပါတယ် Israel နဲ့ Palestine အကြားနှစ်နိုင်ငံဒွန်တွဲတည်ဆည်ရေးသဘောတူညီချက်ရရှိပြီးเยรูซาเล็มကိုပါလက်စတိုင်းတို့ရဲ့မြို့တော်အဖြစ်သတ်မှတ်ပြီးမှသာဩစတြေးလျအနေနဲ့အနောက်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သတ်မှတ်ခွင့်ရှိမှာဖြစ်ကြောင်းအရှရာဝီကပြောပါတယ်ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သတ်မှတ်ကြတဲ့အမေရိကန်နဲ့ဂွာတီမာလာနိုင်ငံပြီးရင်ဩစတြေးလျဟာ၃နိုင်ငံမြောက်ဖြစ်လာပါတယ်
ဥရုယာတီပြောင်းလဲမှုဆိုင်ရာ2015ပါရီသဘောတူညီချက်ပြင်ဆင်ဖို့စီးမင်းသက်တွေကိုပိုလန်နိုင်ငံမှာဥရုယာတီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂအစည်းအဝေးတွေမှာနှစ်ပတ်ကြာအကြိမ်နဲ့ညှိနှိုင်းဆွေးနွေးကြပြီးနောက်ပိုင်းမှာတော့ကမ္ဘာတဝန်းကခေါင်းဆောင်တွေသဘောတူထားတဲ့စီးမင်းသက်တွေကိုစနေနေ့မှာထုတ်ပြန်လိုက်ပါတယ်နိုင်ငံပေါင်းညကျော်ကတန်တမန်တွေနဲ့ဝင်ကြီးတွေဆွေးနွေးခဲ့တဲ့သဘောတူညီချက်ကိုဒီအစည်းအဝေးပွဲတွေရဲ့ဥက္ကဋ္ဌပိုလန်နိုင်ငံရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဒုဝန်ကြီးမီကဲလ်ကော်တီကာကပိုလန်နိုင်ငံတောင်ပိုင်းမြို့ကတ်တိုဗီရှေမှာစနေနေ့ရက်ဟာတည်ပြုလိုက်တာလည်းဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့နိုင်ငံတစ်ခုချင်းစီရဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုနှုန်းကိုပုံမှန်လည်းတင်ပြဖို့နဲ့တိတိတသာလျှော့ချနိုင်အောင်ဆောင်ရွက်ဖို့တင်းကျပ်တဲ့စီးပင်းစည်းကမ်းတွေချမှတ်ရေးကုလသမဂ္ဂစီးပွေးပွဲတွေကနေဆွေးနွေးခဲ့ကြရလဲဖြစ်ပါတယ်အကယ်၍2030ပြည့်နှစ်ထိမှကာဗွန်ဒိုင်အောက်ဆိုက်လိုဓာတ်ငွေတွေထုတ်လုပ်မှုကိုတိတိတသာမလျှော့ချနိုင်ဘူးဆိုရင်တော့အလွန်ဆိုးရွားတဲ့ကမ္ဘာကြီးပူနွေးလာမှုဘေးရန်ကိုရင်ဆိုင်ရနိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်ကာဗွန်ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့နိုင်ငံအချင်းချင်းကြားအပေးအယူညှိနှိုင်းမဲ့ကိစ္စနဲ့ကမ္ဘာကြီးပူနွေးလာမှုတားဆီးရေးအတွက်ပိုပြီးတော့ထိထိရောက်ရောက်ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့ကိုတော့ဒီအစည်းအဝေးကရွှေ့ဆိုင်းထားပါတယ်
ဒီ American တာမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိဆိုင်းတိုမီတာ32 kHz 9335ဆိုင်းတိုမီတာ40 kHz 9483ညဆိုင်းတိုမီတာ58 kHz 6753ညဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American တာကတင်းငင်းနေနေမနက်ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနဲ့ထိဆက်နေတဲ့နိုင်ငံတကာနယ်နိမိတ်ကိုစောင့်ကြဖို့အတွက်အိန္ဒိယပြည်ထရေးဝန်ကြီးဌာနလက်အောက်မှာနေဆက်လုံခြုံရေးတပ်ဖွဲ့အသစ်ဖွဲ့စည်းရေးအိန္ဒိယလွှတ်တော်ကော်မတီကအဆိုပြုချက်တင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံနဲ့နယ်မြေချင်းထိဆက်နေတဲ့အိန္ဒိယနိုင်ငံအနောက်မြောက်ဒေသမှာလှုပ်ရှားနေကြတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုနေနေတဲ့လုပ်ငန်းနဲ့နေဆက်ဒေသလုံခြုံရေးကိစ္စရပ်တွေကိုမတူညီတဲ့တပ်ဖွဲ့နှစ်ခုကတိကျစီတာဝန်ယူဆောင်ရွက်တင်ကြောင်းလွှတ်တော်နယ်ကြားဆောင်တပ်ဖွဲ့များဆိုင်ရာလုပ်ငန်းအဖွဲ့ကကြားသာပရင်းနေမှာအဆိုပြုလိုက်တာပါလက်ရှိမှာအာတန်ရန်ဖယ်လို့ခေါ်တဲ့အာတန်တနက်ကင်တိုင်ရင်ကအဲ့ဒီတာဝန်နှစ်ရပ်စလုံးကိုပူးတွဲထမ်းဆောင်နေတာပါလက်ရှိမှာအာတန်ရန်ဖယ်တပ်ဖွဲ့ဟာတခြားနယ်ကြားဆောင်တပ်ဖွဲ့တွေဖြစ်ကြတဲ့ BSF SSB ITBP စတဲ့လက်နက်ကင်အဖွဲ့တွေလို့မဟုတ်ဘဲတိုင်းပြည်ရဲ့အနောက်မြောက်ဒေသလက်နက်ကင်တောင်ကျန်းသူတွေထိ ंछ ုပ်ရင်းနဲ့မြန်မာနယ်စပ်ဒေသလုံခြုံရေးတာဝန်တွေကိုပူးတွဲထမ်းဆောင်နေရတဲ့အကြောင်းအာတန်တနက်ကင်တိုင်ရင်အနေနဲ့အရှေ့မြောက်ဒေသမှာတောင်ကျန်းသူနေနေရေးတာဝန်တစ်ခုကိုသာထမ်းဆောင်တင်ကြောင်းလွှတ်တော်ကော်မတီရဲ့အဆိုပြုချက်မှာဖော်ပြထားပါတယ်။အတန်တနက်ကင်တိုင်ရင်ဟာအိန္ဒိယနိုင်ငံမှာတပ်တန်းအရင်ဆုံးလက်နက်ကင်တပ်ဖွဲ့ဖြစ်ပြီးဗြိတိရှ်အစိုးရရဲ့ကချားလီဗီတပ်ဖွဲ့က1835ခုနှစ်မှာခွဲထုတ်ပြီးအတန်လူမျိုးကိုကာကွယ်ဆောင်ရှောက်ဖို့အတွက်တိကျတပ်ဖွဲ့အဖြစ်စတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။1939ခုနှစ်မှာအတန်ရိုင်ဖယ်လို့အမည်ပြောင်းလဲခဲ့တာပါ။အိန္ဒိယမြန်မာနယ်ကြားဆောင်တပ်ဖွဲ့အစ်အဖွဲ့စည်းအတွက်စဉ်းစားနေကြောင်းပြည်ထရေးဝန်ကြီးဌာနကလွှတ်တော်ကော်မတီကိုအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်
။အိန္ဒိယတောင်ပိုင်းပြည်နယ်ကာနာတကာကဖျားရှိခိုးကြောင်တစ်ခုမှာအလူမာကျွေးတဲ့မသက်ရှင်တဲ့ခင်းကျီးသည်နဲ့နေထားတဲ့ထမင်းကိုစားမိရကနေပြီးတော့လူ၁၁ယောက်အဆိပ်သင့်သေဆုံးပြီးတော့နောက်93ယောက်လည်းဆေးရုံတင်ထားရတဲ့အကြောင်းအိန္ဒိယတောင်ပိုင်းရှိသူတွေကပြောဆိုထားပါတယ်။ဆေးရုံတင်ထားရတဲ့သူ93ယောက်ထဲမှာ29ယောက်ကတော့ဆက်တက်ပြီးတော့အသက်ရှင်နေရတဲ့အကြောင်းအခင်းဖြစ်ပွားရာဖျားကြောင်တာကChamraj Nagakhyai ကျမရေးမှု KH Prasad ကပြောပါတယ်အစိမ့်တဲ့ခင်းကျင်းနဲ့နေထားတဲ့ထမင်းနမူနာတွေကိုတော့တစ်ခွဲခဲမှာစမ်းသပ်နေတယ်လို့လည်းသူကပြောပါတယ်ဖခင်ကျောင်းရဲ့အလူဒါနာပြုအခမ်းအနားတစ်ခုကျင်းပဖို့စူးစမ်းနေခြင်းမှာအခုလိုအစိမ့်တဲ့မှုဖြစ်ပွားခဲ့ရလဲဖြစ်ပါတယ်
တရုတ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့အကြားသုံးပွင့်ဆိုင်သဘောတူညီချက်တွေစနေနေ့ကလက်မှတ်ရေးထိုးလိုက်ကြတာမှာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတာလီဘန်တို့အနေနဲ့ညီညာရေးဆွေးနွေးမှုတွေမှာပါဝင်လာရေးတို့ကိုတောင်းဆိုထားတဲ့အချက်တွေလည်းပါဝင်ပါတယ်။သ ကျွန်တော်တို့ကအဖဂန်နိုင်ငံကနိုင်ငံသားဝင်ကြီးတွေဟာဒုတိယအကြိမ်မြောက်ဆွေးနွေးမှုတွေပြုလုပ်ဖို့အတွက်အဖဂန်နိုင်ငံမျိုးတော်ကာဘူးမှာတွေ့ဆုံခဲ့ကြတာပါဒေသတွင်းလမ်းမဆက်သွယ်ရေးကောင်းမှုအောင်ပူးပေါင်းဆောင်ရွက်ဖို့နဲ့စီးပွားရေးဖွံ့ဖြိုးမှုဆိုင်ရာကိစ္စရပ်တွေအကောင့်အထည်ဖော်ရွှေအတွက်လည်းတန်တရားဖြစ်မှုတွေလျှော့ချနိုင်ရေးဂျာဝင်ဆောင်ရွက်ပေးဖို့ကြိုးစားတ ဲ့ပါကစ္စတန်အကြားကတင်းမာမှုတွေကြောင့်အကြမ်းဖက်မှုတပ်ဖြတ်ရေးနဲ့ဒေတာတွင်ငင်းကြမ်းရေးဖော်ဆောင်ရေးလုပ်ငန်းတွေကိုအဟန့်အတားဖြစ်စေသလိုစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းထိခိုက်စေကြောင်းဝေဖန်သူတွေကထောက်ပြကြပါတယ်။အာဖဂန်နဲ့ပါကစ္စတန်အကြားတရှိနေတဲ့တင်းမာမှုတွေရော့ကျပြီးဒေတာတွေမှာငင်းကြမ်းရေးဖွံ့ဖြိုးမှုတွေဖြစ်ပေါ်တိုးတက်လာရေးအတွက်တရုတ်နိုင်ငံအနေနဲ့တန်တပန်ရေးနှိမ့်လိုက်ရဆက်လက်ကြိုးပမ်းတော့မှာဖြစ်ကြောင်းတရုတ်နိုင်ငံသားဝန်ကြီးဝမ်ယီကတွေ့ဆုံမှုအပြီးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်
1903ကစစ်နိုင်ငံထိမ့်မတ်အနေနဲ့အမေရိကန်စစ်သားတွေတဲသွားခဲ့တဲ့ဖိလစ်ပိုင်ဖျားကျောင်းကခေါလောင်းတွေဖိလစ်ပိုင်ကိုပြန်ရောက်လာပြီးတဲ့နောက်ဒီဇင်ဘာလ15ရက်စနေနေ့မှာတော့ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတာတေကဝမ်ဘန်တသားခေါလောင်းထုတ်လိုက်ပါတယ်။1903ကဖိလစ်ပိုင်ရွာသားတွေကအမေရိကန်စစ်သား48ယောက်ကိုဆာမာကျွန်းမှာတပ်ဖြတ်ခဲ့တဲ့အတွက်ဒီခေါလောင်းတွေကိုအမေရိကန်တပ်ကသိမ်းယူသွားခဲ့ရလဲဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ဒီဇင်ဘာလ12ရက်နေ့မှာတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်လေတပ်အခြေစိုက်စခန်းမှာအမေရိကန်တမ်မတ်ကြီးကဘလန်ကြီးကဒေတာကခေါင်းဆောင်တွေကိုဖိလစ်ပိုင်ကာကွယ်ရေးဦးစီးချုပ်စီကိုအခမ်းအနားနဲ့ပြန်ပြီးတော့ပေးအပ်ခဲ့တာပါဒီလိုသိမ်းယူထားတာကိုဖိလစ်ပိုင်နိုင်ငံအနေနဲ့အစိမ့်ချမ်းမြေ့တဲ့အတွက်ခေါင်းဆောင်တွေကိုပြန်ပေးဖို့ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတာတေကအမေရိကန်ကိုပြီးခဲ့တဲ့နှစ်တုန်းကပြန်ပြီးတော့တောင်းဆိုထားခဲ့ရလဲဖြစ်ပါတယ
်ထိတ်တန်ရောက်နိုင်ငံကသတင်းတွေကိုကုဇော်ဝင်းနိုင်နဲ့မိုက်တန်းစင်တို့ပြောပြခဲ့ကြတာပါအခုတော့သတင်းပေးပို့ကြတဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနေတည်ဆောင်လာတဲ့ဘင်းမြူနဲ့အိုက်စ်လို့ခေါ်တဲ့စိတ်ကြွမှုရည်စေးတွေကိုထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့မှာထိုင်းနေကြားသောတပ်တွေကဖမ်းဆီးလိုက်ပါတယ်ကာလတန်ဖိုးဘန့်ငွေတန်း900ကျော်ရှိမယ်လို့ထိုင်းအာဏာပိုင်တွေကခန့်မှန်းပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအခြေအနေကိုပြောပြမှာပ
ါထိုင်းမြန်မာနယ်စပ်ဖြစ်တဲ့ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်တွင်းမှာဘူးရည်စည်းဝါးတွေကိုအထူးစစ်ဆင်ရေးတရက်အနေနဲ့နှိမ်နင်းနေကြမှာပဲမြန်မာနိုင်ငံဘက်ကဘူးရည်စည်းဝါးတွေအမြောက်အများသိမ်းယူလာနေပြီဆိုတဲ့သတင်းကိုကြိုရရှိခဲ့တာကြောင့်ထိုင်းနယ်ခြားစောင့်တက်အမှတ်3တပ်ဖွဲ့ဝင်တွေဟာမဲဆိုင်မြို့ကနေလာတဲ့ကားတွေကိုစောင့်ကြည့်စစ်ဆေးနေကြတာပါဒီဇင်ဘာလ14ရက်နေ့ည7နာရီခွဲအချိန်လောက်မှာပဲထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆိုင်မြို့ကျေးရွာအုပ်စု3ကော့ချန်လမ်းမပေါ်မှာမဲဆိုင်ဘက်ကမောင်းလာတဲ့ပစ်ကတ်ကားတစ်စီးကိုရက်တန့်ရှာဖွေစစ်ဆေးခဲ့ရမှာကားပေါ်မှာမူရစေဝါတည်ဆောင်လာတဲ့အမျိုးသား3ဦးနဲ့အတူတိုင်းကျိုးတွေတက်ဆင်ထားတဲ့ကြောပိုးလို့ရတဲ့ဆာလာအိတ်19အိတ်အတွင်းမှာဘင်းပြူ80ကီလိုဂရမ်နဲ့အိုက်စ်လို့ခေါ်တဲ့မူရစေ300ကီလိုဂရမ်ကိုလက်ဖက်6လိုပုံစံမျိုးနဲ့တည်လာပြီးတချို့ကတော့အဝါရောင်တိတ်တင်နဲ့ပတ်ထားပြီးတည်ဆောင်လာခဲ့ကြတာပါဖမ်းမိသူတွေကတော့ထိုင်းမြန်မာနယ်စပ်တက်ခရိုင်ဖဖမြို့နယ်ထဲမှာနေထိုင်နေကြသူတွေဖြစ်တယ်လို့ဆိုပါရယ်။ပြည်ခံတွေကတော့မူရစေဝါတွေကိုတာချီလိမ့်မြို့မှာနေထိုင်နေတဲ့တရုတ်လူမျိုးတူကသူတို့ကိုဘန့်ငွေတတန်းခွဲပေးပြီးထိုင်းနိုင်ငံဘက်ကိုတဲခိုင်းခဲ့တာဖြစ်ကြောင်းရဲကိုဝန်ခံချက်ပေးခဲ့တယ်လို့ဆိုပါရယ်။အလားတူပဲဒီဇင်ဘာလ13ရက်နေ့ကထိုင်းမြောက်ပိုင်းလမ်းပန်းခရိုင်အတွင်းဂေါ်ပီတို့တွေတင်လာတဲ့ကုန်တင်ကားငယ်အတွင်းမှာဖွဲ့ယူလာတဲ့စိတ်ကြွဆေးပြားနှစ်တန်းနဲ့အတူတရခန်ထိုင်းတောင်ပေါ်သားလင်မယားနှစ်ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ရဲမူကြီးမွန်တရီကအခုလိုသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။
စိတ်နဲ့တံပရိပတ်နှုတ်ဆိုတဲ့ကန်တစေခန္ဒီကောပန်ကူကလပ်ကလပ်ဆိုတဲ့မွန်တရီဖန်တို့တိကောကျွန်တော်ဤတံလူ
သူပြောသွားတာကတော့ကျွန်တော်တို့ရဲတပ်ဖွဲ့ရဲ့စစ်သေးရေးဂိတ်တွေဟာထိုင်းမြောက်ပိုင်းကနေလာနေတဲ့ကားတွေဆိုရင်ကားလိုင်စင်နံပါတ်နဲ့ကားရဲ့အခြေအနေတွေကိုစစ်သေးတယ်မတင်ငါတဲ့ကားတွေဆိုရင်စကင်ဖက်ကြည့်တဲ့စက်တီနဲ့အသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အတွက်မူရစ်ဆေးဝါးမှောက်ခိုးသမားတွေအနေနဲ့ကျွန်တော်တို့ရဲ့ဂိတ်တွေကိုဖျက်ဖို့မလွယ်တော့ပါဘူးဆိုပြီးပြောဆိုသွားတာပါမြောက်ပိုင်းမှာ2018ခုနှစ်အတွင်းမှာထိုင်းစစ်တပ်နဲ့ရဲကပိုက်စိတ်တိုက်ရှာဖွေဖမ်းဆီးခဲ့တာကြောင့်စိတ်ကြွဆေးပြားအလုံးကြီးတန်းပေါင်း352တန်းကျော်ဖမ်းဆီးနိုင်ခဲ့ပြီဖြစ်ပါတယ်။နိုဝင်ဘာလကုန်နဲ့ဒီဇင်ဘာလဇန်အတွင်းမူရစ်ဆေးဝါးတည်ဆောင်လာတဲ့မူရစ်ခိုင်းဝင်တွေနဲ့ထိုင်းစစ်တပ်တို့ဟာတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ပါတယ်ရှင
်။အ
မေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြေတားလက်ဆောင်ပြည်ကြိမ်လို့ကြည့်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အင်းလေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ Email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOE ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုနာမည်နဲ့နေရက်ဆက်ချက်ရေးထဲကိုမမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။သွားရရှင်နေ VOA ကိုစာရေးသားနိုင်ပါတယ်ခင်ဗျာ။ကြိုဆိုပါရခင်ဗျာ။အခုတော့အချိန်အားစပြီးတော့ဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။အရင်ဦးဆုံးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ညဉ့်ညံရေးဆွေးနွေးပွဲတွေမှာအခြေခံစီးပွားရေးပြဿနာကိုဖြေရှင်းနိုင်မှသာရေရှည်ခံတဲ့ငြိမ်းချမ်းရေးကိုရရှိနိုင်မှာဖြစ်တဲ့အကြောင်းဥအောင်ခင်ကသုံးသပ်ရေးသားပြီးတင်ပြထားပါတယ်ခင်ဗျာ
ငြိမ်းချမ်းရေးဆက်ဆက်ဆွေးနွေးရဲ့အခါမှာအခြေခံစီးပွားရေးပြဿနာကိုပါဖြေရှင်းမှသာရေရှည်ခံမဲ့ငြိမ်းချမ်းရေးကိုရရှိမယ်လို့ယူဆသူတွေရှိပါတယ်KIO ကချင်းလွတ်မြောက်ရေးအဖွဲ့နဲ့ဗမာစစ်အစိုးရ1994မှာအပြစ်အခတ်ရပ်ဆဲခဲ့ပြီးမဲ့18နှစ်ကြာတဲ့အခါမှာပြန်လည်တိုက်ခိုက်နေကြပါတယ်။ဒါလို့ဖြစ်ရတာဟာစီးပွားရေးအခြေခံပြဿနာကိုမဖြေရှင်းနိုင်လို့ပဲလို့ယူဆကြပါတယ်။အပြစ်အခတ်ရပ်ဆဲချိန်မှာလူတို့တို့သာအကျိုးခံစားရပြီးကချင်းလူတို့ကတော့ဆင်းရဲမွဲတည်နေတုန်းဖြစ်ပါတယ်။ဒါကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးကိစ္စကိုကဲတွင်းဆွေးနွေးဖို့လိုကြောင်းIGC ကို International Group Center ကလွန်ခဲ့တဲ့ဇွန်လကစာရန်တစောင်းထုတ်ဝေထားပါတယ် IGC သူတေတီပေါ်မီနိုလက်တီနဲ့နန်းစန္ဒီတို့ရေးသားပြုစုတဲ့စာရန်ပါပဲကချင်ဥပမာကိုကြည့်ရင်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးဆိုင်ရာသဘောတူညီချက်တွေရယူဖို့လိုတာထင်ရှားပါတယ်တိုင်းပြည်နယ်အစိုးရတွေကိုနိုင်ငံရေးစီးပွားရေးလုပ်ပိုင်ခွင့်ပိုပေးဖို့လိုကြောင်းတင်ပြထားပါတယ်အခုဆိုရင်ဗမာအစိုးရရဲ့အတုံးစရိတ်ဆယ်ရာခိုင်နှုန်းနီးပါးတာတိုင်းနယ်ပြည်နယ်တွေကရရှိပါတယ်။ဗဟိုချုပ်ကိုင်မှုအားကောင်းနေတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးနေစေဖြစ်ပါတယ်
။အရသာတပိုင်းအစိုးရတက်လာတဲ့အခါမှာတိုင်းနယ်ပြည်နယ်နဲ့ကိုယ်ပိုင်အုပ်ချုပ်ရေးဒေသတွေကိုလုပ်ပိုင်ခွင့်ပေးတာမျိုးတွေရှိလာပေမဲ့ဗဟိုချုပ်ကိုင်မှုအားကောင်းနေတော့မှာပဲ။ဒေသန္တရအစိုးရဟာသူတို့ဒေသအကြောင်းသူတို့အသိဆုံးဖြစ်ပါတယ်။2019မေလမှာကျင်းပတဲ့ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံမှာဖက်ဒရယ်စီးပွားရေးအခြေခံမူတွေကိုဆွေးနွေးခဲ့ကြပါတယ်။စီးပွားရေးစီမံကိန်းချမှတ်အကောင့်ထဲဖော်ရမှာဗဟိုတိုင်းပြည်နယ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတွေညှိနှိုင်းရမယ်လို့ဆိုပါတယ်။ဒီနေရာမှာဘယ်လုပ်ငန်းကိုဘယ်အဆင့်ကလုပ်တင်နေဆိုတဲ့ပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်။စီမံကိန်းကြီးတွေကိုကျွမ်းကျင်တဲ့အဆင့်မြင့်အစိုးရဌာနကကင်တွယ်တင်တယ်လို့ဆိုပါတယ်။လိုအပ်တဲ့ဥပဒေစည်းမျဉ်းကိုအဆင့်မြင့်အစိုးရကသာကိုင်းတွေ့နိုင်ပါလေ
မင်းမျိုးမူဆယ်ကာလဟာရှမ်းဒေသမှာရှိလို့လမ်းထိန်းသိမ်းရေးကိုရှမ်းပြည်နယ်အစိုးရကတာဝန်ယူရမယ်လို့မပြောနိုင်ပါဘူးဒီလမ်းကဝင်လာတဲ့တရုတ်ကုန်ပစ္စည်းတွေတပြီးလုံးမှာဖြန့်ဝေနေတာမို့လမ်းထိန်းသိမ်းရေးကိုဗဟိုအစိုးရတာဝန်ယူတာပိုပြီးထိရောက်မှုရှိပါလေတပြီးလုံးအတွက်သုံးတဲ့လမ်းကိုရှမ်းပြည်နယ်အစိုးရတစ်ခုစီးကိုထိန်းသိမ်းရေးတာဝန်ပေးတာဟာသဘောဝမကျဘူးလို့ဆိုပါတယ်တန်လွင်ချင်းနဲ့ပတ်သက်တဲ့ကိစ္စကိုရှမ်းပြည်နယ်အစိုးရတခုကြီးကသာလုတ်ပိုင်ခွင့်မပေးသင့်ပါဘူး။တန်လွင်မြစ်စည်းစင်းနဲ့ကြာကရင်နဲ့မွန်ပြည်နယ်ကအစိုးရတွေကိုလည်းမြစ်နဲ့ပတ်သက်တဲ့ကိစ္စတွေမှာပြောရွေးဆွေးခွင့်ပေးဖို့လိုပါတယ်။ဒေသအမျိုးမျိုးမှနေထိုင်ရတဲ့နိုင်ငံသူနိုင်ငံသားတွေရဲ့အကျိုးစီးပွားကိုဆောင်ရွက်နိုင်အောင်ပြုရင်းလုပ်ဖို့လိုအပ်ပါတယ်
။တိုင်းနယ်ပြည်နယ်ကကြောင်းမြတ်တယံဇာတထုတ်ယူမှုမှာဗဟိုအစိုးရအာဏာပိုင်တွေလဝဲကြီးအုပ်အမြတ်ထုတ်ကြတာကိုလူသိများပါတယ်။တိုင်းသားလက်နက်ကင်ကလည်းတယံဇာတကနေရံပုံငွေရှာကြပါတယ်။အစိုးရဆုံးကတော့ကချင်ပြည်နယ်ဖားကန်ဒေသကကြောင်စိန်နယ်မြေဖြစ်ပါတယ်။ထုတ်ယူတဲ့ကြောင်စိန်တံမိုးရဲ့ဆဲပုံတပုံဟာအစိုးရကကြီးညာထားတာကိုကြည့်ရင်ကိုကျိုးစည်းဝါကိုအဓိကထားနေကြတာသိသာပါတယ်။ကြောင်စိန်ထုတ်ယူမှုကြောင့်သဘာဝပတ်ဝန်းကျင်ရောလူအဖွဲ့အစည်းရောပျက်စီးရပါတယ်။လွန်ခဲ့တဲ့အနှစ်30အတွင်းတယံသာတထုတ်ယူမှုတိုးပွားလာပေမဲ့ခေါင်းဆောင်ပိုင်းကအလွဲသုံးစားလုပ်မှုလဲတိုးပွားလာတဲ့အတွက် ဒေသခံပြည်သူလူထုအများစုဟာအကျိုးမြတ်မခံစားကြရပဲရှိကြပါတယ
်ဖက်ဒရယ်နိုင်ငံတွေမှာတရားစတာဝင်ငွေကိုပြည်မနဲ့ပြည်နယ်အစိုးရစနစ်တကျခွဲယူကြပါတယ်မြန်မာပြည်မှာတော့ဘို့ချုပ်ကိုက်မှုနဲ့အလွဲသုံးစားလုပ်မှုဒဏ်ကိုခံနေရပါတယ်2019ငြိမ်းချမ်းရေးညီလာခံမှာတရားစတာဝင်ငွေခွဲယူရေးကိုမဆွေးနွေးကြဘူးလို့ဆိုပါတယ်တရားစတာဝင်ငွေကိုအလွဲသုံးစားမလုပ်နိုင်အောင်နိုင်ငံတော်ရံမုံငွေsovereign fund တည်ထောင်ပြီးတိမ့်တိမ့်တာမျိုးလည်းမြန်မာပြည်မှာမရှိသေးပါဘူးဒါပေမဲ့နိုင်ငံတော်ရံမုံငွေကိုအလွဲသုံးစားမလုပ်နိုင်အောင်တည်တာမြင်တာမှုတာဝန်ယူမှုနဲ့ကြွားကျင်မှုရှိဖို့လိုပါတယ်အပြည့်ရအုပ်စုတွေကမူရစ်ဆေးကုန်သွယ်မှုပြဿနာကိုလည်းငြိမ်းချမ်းရေးညီလာခံမှာထည့်သွင်းဆွေးနွေးဖို့လိုအပ်ပါတယ်တဲ့လုံးလုံးတယ်မှာနိုင်ငံရေးလုံခြုံရေးမြေတရားစတာစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုဆွေးနွေးကြပြီးမယ်မရှင်းမလင်းဖြစ်နေတာကများတယ်လို့ဆိုပါသေး။မြမပြည်ဟာလူမျိုးစုံနေတိုင်းနဲ့ဒေသဖြစ်လို့ဒေသန္တရအစိုးရအစ်စ်မှလောက်ရမယ့်ကိစ္စတွေအများကြီးရှိနေပါသေး။ဒါကြောင့်အပြည့်အခက်ရက်စဲသွားတဲ့ဒေသမှာညီညာရေးအရာတာကိုပြည်သူတွေခံစားနိုင်အောင်ဝိုင်းဝန်းကူညီသင်ကြောင်းသူတေတီပေါ်လ်မီနိုလက်တီနဲ့နန်းစန်ဒီတို့ကသုံးသပ်ထားပါတယ်ခင်ဗျာ။
ဥက္ကခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာကျွန်တော် VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကနေတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ VOE ရဲ့ကိုဖုန်းနဲ့ဆက်သွယ်လို့ရတယ်ဆိုရင် Washington DC ရဲ့ရုံးဖုန်းနံပါတ်က1-232-382-555လေးဖြစ်ပါတယ်။အခုတော့ American Alien 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်။ခုလို Thanksgiving အပြီး Christmas နဲ့ Thanksgiving ပွဲတော်ရက်တွေနီးကလာချိန်မှာအများဆုံး၃လရှိတာကတော့ကောင်းကြီးမင်္ဂလာလို့ကြေးပြရတဲ့ blessing ပဲဖြစ်ပါတယ်။ဒါကြောင့်ဒီသတင်းပတ် English American Side ကနေမှ blessing ကိုအခြေခံတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
blessing in disguise
ဖြစ်ပါတယ်။စာလုံးပေါင်းက b l e s s i n g blessing က b l e s sBless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါလေ။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါလေ။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာ၊မင်္ဂလာရှိတာ၊အကျိုးကျေးဇူးခံစားရတာ၊ဆုလက်တပါဖြစ်တာကိုကြီးညွှန်းပါလေ။ဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်းပြောလို့ရတာပေါ့ရှင်။IN ကတော့အထဲမှာ DISGUISE disguise ကရုပ်ဖြစ်ထားတာဆိုတော့စကိုက်ခုံရဲ့တိုက်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအစိုးရကအကောင့်ဖြစ်မှာပဲလို့ဘုရားသခင်ပေါ်ယုံကြည်ချက်မပြည့်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တဲ့လိုပါပဲအစိုးရကအကောင့်ဖြစ်လာတာကိုကြီးညွှန်းတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I must say it's a blessing in disguise. I missed the flight to New York.The plane crashed because of bad weather.
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်ဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ခုဒုတိယကြင်ပြပေးမှာကတော့
Mixed blessing.
ဖြစ်ပါလေ။စာလုံးပေါင်းက M I X E D mixed က MIX mix ဆိုတဲ့ verb ကြိယာကနေဆင်းသက်လာပြီးရောနှောတာရောတာကိုဆိုလိုတာဖြစ်ပါတယ် MIXED mix ကတော့ past tense အတိတ်တဘောကိုပြတဲ့ရောနှောပြီးသားကိုရည်ညွှန်းတာဖြစ်ပါတယ်ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝါဟာရကိုရှေ့မှာ adjective နာမဝိသေသနဖြင့်အသုံးပြုထားတာမို့ဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ယောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်။ယောနေတယ်ဆိုတော့အဆိုးနဲ့အကောင်းယောနေတာပေါ့ရှင်။အရှင်းဆုံးဥပမာပြရမယ်ဆိုရင်တော့အမှုမျိုးစွမ်းအင်ကိုတည်ထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အမှုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အမှုမျိုးဘိုးလုပ်ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လေဆိုးရိုးရှိတယ်လို့သုံးသပ်ကြပါတယ်။ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်။ဒါကြောင့် idiom အတိပဲကတော့ရေပူရအဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင့်ပဲရှိသလိုအဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါလေ။တနည်းအားဖြင့်တော့အဆိုးနဲ့အကောင့်ရောနေတာပေါ့။ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot.They became very rich, but their marriage ended in divorce.
ကျွန်တော်ကနေသူဇနီးတို့ဒေါ်လာတန်တရာထိပောက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါ။သူတို့တိတ်ကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အိမ်တောင်ကြီးကတော့ကွာရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လीလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce.
ခုနောက်ဆုံးတင်ပြပေးမှာကတော့
Count your blessings.
ဖြစ်ပါလေ။စာလုံးပေါင်းက C-O-U-N-T count ကရေးတွေ့တာ Y-O-U-R ယောကသင်ဤBlessings, blessings ကကောင်းကြီးမင်္ဂလာဆုလာဆိုတော့သခိုက်ထုံရဲ့ထိုက်ရိုက်အဖြေပဲကကောင်းနဲ့စိတ်ချမ်းသာစရာဖြစ်တဲ့ဟာတွေကိုရေးတွေ့ကြည့်ပါပေါ့ရှင်။ idiom အဖြေပဲကလည်းရှင်းပါလေ။ကိုကံကောင်းတာကိုကျေးဇူးတင်မှုဖြစ်ပါလေ။အထူးသဖြင့်ကျမတို့မြန်မာဗုဒ္ဓဘာသာမှာလည်းကိုယ့်ဘဝမှာလောဘဒေါသမောဟရှိမဲ့အစားရှိတာနဲ့ရောက်ရင်းတင်တိမ်ပြီးရှိတာကိုတန်ဖိုးထပ်တတ်တာဖြစ်ပါလေ။ဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကိုယ့်ဘဝမှာမရှိတာကိုမက်ပြီးစိတ်ဆင်းရဲနေမဲ့အစားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Many refugees count their blessings to be resettling in America.
ဒုက္ခသည်အများပြားကသူတို့အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ခွင့်ရကြတဲ့အတွေ့ကံကောင်းနေလေလို့ယူဆကြတာဖြစ်ပါတယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Many refugees count their blessings to be resettling in America
သရရှိမြတ်ကိုဒီသတင်းပတ်အကျင့်ပြခဲ့တဲ့ idiom အသုံးတွေကတော့
blessing in disguise mixed blessing count your blessing
တို့ဖြစ်ကြပါလေနောက်တစ်ပတ်ခုလိုချိန်ညွှန်းမှလည်း idiom အသုံးတွေကိုကျင့်ပြပေးဦးမှာမို့စောင့်မျှော်နှားဆင်ကြပါရှင
်တို့လလသန်းရဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်ပေးနေတဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို burmese.voanews.com internet ဆာမျက်နှာမှာလာရောက်ကြည့်ရှုနိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေတန်လဲကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလမ်းမီတာ190တို့ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့စနေညကဆွေးနွေးခဲ့တဲ့ VOA တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်Twitter အမှုဆောင်အရာရှိချုပ် Jack Dorsey တယောက်သူ့ရဲ့မြန်မာပြည်ခီးစဉ်တွင်ဝိပဿနာကျင့်ကြံမှုအတွေ့အကြုံတွေကိုရေးပြီးမြန်မာပြည်ကိုတွားရောက်လည်ပတ်ကြဖို့ Twitter ပေါ်မှာဇက်တရေးသားခဲ့ပြီးနောက်နိုင်ငံတကာမှာအတော်လေးဝေဖန်ခံရပါတယ်။ရခိုင်အရေးမှာလူအခွင့်အရေးချိုးဖောက်မှုအကြီးအကျယ်ရှိနေတယ်လို့နိုင်ငံကာကနေပြီးတော့ပြည်တင်ဝေဖန်နေခြင်းမှာဒီလိုလူအများဆောင်ကြည့်ပြီးအချိန်ဝါကြီးသူကလူမှုကွန်ရက်ပေါ်မှာလွတ်လွတ်လပ်လပ်ရေးခွင့်ရှိပါသလား။ဒါမှမဟုတ်အချင်းလေးအရရကိုတရားစဉ်းစားပြီးမှရေးတင်သလားဆိုတာတွေကိုမအေးတနာကျော်ကသွားရှင်နေတဲ့အတူဆွေးနွေးထားတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်နားဆင်နေပါပြီ
။ဒီဇင်ဘာလ14ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုတော့သွားရှင်နေစောင့်မျှော်နေကြတဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူမအေးတနာကျော်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်စနေညတိုင်းရဲ့လေးလိုင်းစီစဉ်ကကြိုဆိုပါတယ်ဒီတစ်ပတ်မှာတော့ကျွန်တော်တို့ကြော်ညာထားသလိုပဲဒီ Twitter အမှုဆောင်ရာရှိချုပ်မြန်မာနိုင်ငံကိုလာရောက်သွားပြီးတော့သူကတရားထိုင်သွားအဲ့တော့သူ့ရဲ့တရားထိုင်တဲ့ခီးစဉ်နဲ့ပတ်သက်ပြီးသူ Twitter ပေါ်မှာသူရေးချင်တဲ့အကြောင်းလေးတွေကိုသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးပြီးတော့တင်ခဲ့တာကိုနိုင်ငံတကာဝိုင်းပြီးတော့ဝေဖန်ကြတာဒါမှန်ပေါ့လေသူကလည်းအဲ့လိုရေးတဲ့မတဲ့အဓိကတော့ရေးတယ်ဆိုတာမြန်မာနိုင်ငံရဲ့ဟိုဗုဒ္ဓဘာသာဟိုကျင့်ကြံမှုကိုရေးတာမဟုတ်ဘဲနဲ့အဲ့လိုမျိုးဟိုလူခွင့်ရေးချိုးဖောက်မှုတွေဆူဆူရွရွဖြစ်တယ်ဆိုပြီးဝေဖန်ခံရတဲ့နိုင်ငံတစ်ခုကိုသွားပြီးတော့ဟိုသူ့ရဲ့ခီးစဉ်ပေါ်မှာသူအကောင်းမြင်ပြီးရေးတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဝေဖန်တာမှန်သလားဒါမှမဟုတ်သူရေးတာရောရေးတင်လားတခြားအချက်လက်တွေအခြေအနေရရက်ကိုသုံးသပ်ပြီးမှရေးတင်လားဆိုတဲ့ကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်ရှင်ဟိုတော်ရရှင်နေစီကလည်းတော်တော်လေးစိတ်ဆိုးမှန်ဆိုးရေးလာကြတဲ့စာရေးရရှိပါတယ်ဒီကတော့တော်ရရှင်နေအနေနဲ့ဒီမြန်မာနိုင်ငံကဒီဗုဒ္ဓဘာသာနောက်ပြီးတော့ဝိပဿနာတရားအားထုတ်တာဒါရီအားလုံးကိုဟိုဝိုင်းပြီးတော့ဟိုအပြစ်ပြောနေကြတယ်လို့ထင်မှုရပါတယ်တော်ရရှင်နေကအဲ့တော့ပထမအဆုံးတော်ရရှင်တယောက်ရဲ့စာကိုဥပမာဖတ်ပြခြင်းပါတယ်ရှင်သူကဒီခွန်ဝေးခိုဆိုတဲ့တော်ရရှင်ရေးထားတာပါသူဘယ်လိုမျိုးထင်နေတယ်လဲဆိုတာဒီစာမှာတွေ့နိုင်ပါတယ် VOA ဝိုင်းတော်သားတွေဗုဒ္ဓဘာသာထွန်းကားတဲ့မြန်မာပြည်မှာမွေးပြီးတော့ဗုဒ္ဓတရားတော်နဲ့အလန်းဝေးတယ် Twitter CEO ကိုကြတော့ဗုဒ္ဓဘာသာမထွန်းကားတဲ့တိုင်းပြည်မှာမွေးပြီးတော့ဗုဒ္ဓတရားတော်နဲ့နှိကပ်မှုရှိတယ်ဒီတော့ VOA ဝိုင်းတော်သားတွေဒီဝတ်တန်းနဲ့တူပါတယ်လို့ရေးလာပါတယ်သူကပြဿနာဖြစ်တာကရခိုင်ပြည်နယ်ကဒေသတချို့အဲ့တော့တနိုင်ငံလုံးမငြိမ်းချမ်းတရားတနိုင်ငံလုံးရိုဟင်ဂျာတွေကိုလူမျိုးတုံးတက်ဖြတ်တရားတနိုင်ငံလုံးကိုဝလုံးရှင်နဲ့တင်းကျူပြောဆိုရေးသားနေတာသတင်းသမားပီတာပါရဲ့လားသတင်းလားအတင်းလား Twitter CEO ကိုတွားနေတာသူ့ရဲ့ကိုပိုင်အားလက်ချင်ခီးတစ်ခုဖြစ်ပါတယ်သူ့ရဲ့ကုမ္ပဏီကရိုဟင်ဂျာကိစ္စကိုဆေးလွှတ်တာမဟုတ်ပါဒီရိုဟင်ဂျာကိစ္စကိုမရမကအတင်းဆွဲဆက်ပြီးတော့ထည့်နေပါတယ်။မြန်မာပြည်မှာမွေးပြမြန်မာပြည်အိုးမဲပြန်တုံယုံနေမကမစင်မတုံနေပါတယ်လို့ရေးထားပါတယ်။ဟုတ်ကဲ့။ဒါကြောင့်မဲကျွန်မကတော့ပြောသွားတယ်လို့ပဲဟိုဒီအခုဆွေးနွေးဖို့တယ်လီဖုန်းနံပါတ်ပို့ထားတဲ့တော်ရရှင်နေလဲရှင်းရှင်းလင်းလင်းသိရအောင်ပါ။ကျွန်မတို့ဆွေးနွေးမယ့်အကြောင်းအရာကဒီလူမှုကွန်ရက်ဒါမှမဟုတ်လဲအပြင်လောကမှာဩဇာကြီးမားအရှင်အဝါကြီးမားရဲ့လူတစ်ယောက်ကသူလွတ်လပ်စွာထုတ်ပေါ်ရေးသားခွင့်ဆိုတဲ့ဟာကိုအပြည့်အဝအသုံးချပြီးတော့ရေးသားတင်တယ်လားဒါမှမဟုတ်အခြေအနေအရရက်ကိုတုံးပြီးတော့သူရဲ့စာကိုရေးတင်လားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ကျမတို့ဒီနေ့ဆွေးနွေးပွဲမှာပါဝင်ပြီးတော့ပြန်နိုင်ဆွေးနွေးမဲ့သူနှစ်ယောက်ကိုဖိတ်ထားပါတယ်ရှင်။ဒါကတော့မြန်မာနိုင်ငံကကိုမြတ်သူသူကအွန်လိုင်းပေါ်ကသတင်းတူတွေကိုစောင့်ကြည့်ပြီးတော့လေ့လာနေတဲ့သူဖြစ်ပါတယ်။ကိုမြတ်သူမင်္ဂလာပါ။
ဟုတ်ကဲ့မင်္ဂလာပါမ
ဟုတ်ကဲ့နောက်ပြီးတော့နောက်တစ်ယောက်ကတော့ဒီ American ပြည်သား Washington DC မှာအခြေစိုက်တဲ့စာရေးဆရာမမင်းငင်းဖြစ်ပါတယ်မမင်းငင်းနဲ့မင်္ဂလာပါရှင်
။မင်္ဂလာပါတမီ
း။ဟုတ်ကဲ့ဆိုတော့ဒီဆွေးနွေးတဲ့ဇူလိုင်းနှစ်ယောက်လိုင်းပေါ်မှာရောက်နေပြီဆိုတော့ကျမဒီကျမဆွေးနွေးမဲ့အကြောင်းအရာကိုပဲသူတို့သဘောထားလေးတွေဟို
မေးချင်ပါတယ်အဓိကတော့ခုနကျမပြောသွားတဲ့ Twitter CEO သူမြန်မာနိုင်ငံခီးစဉ်သူ့ရဲ့ personal ခီးစဉ်မှာသူ့ရဲ့ကိုယ်ပိုင်အားလက်ချင်သူ့ရဲ့မွေးနေ့အတွက်အမှတ်တရသွားတဲ့ခီးစဉ်ဖြစ်ပါတယ်အဲ့ဒါကိစ္စနဲ့ပတ်သက်ပြီးတော့သူတရားထိုင်တဲ့အကြောင်းသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးပါတယ်နိုင်ငံတကာကတော့ဟိုဒီလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့မြန်မာနိုင်ငံကိုတွားပြီးတော့ဟိုမြန်မာနိုင်ငံကိုမြင့်တင်ပေးရရောက်လို့ဆိုပြီးတော့ဝေဖန်တာပါအဲ့တော့ Twitter CEO ကိုရေးတင်မတင်ကိုညက်သူဘလို့ထင်ပါလဲရှင့်
ဟုတ်ကဲ့မှာကျွန်တော်သူ့ရဲ့ဒီသူရေးတဲ့ဟာကိုကျွန်တော်ဖတ်ချော်ဖတ်ကြည့်ရတဲ့အထက်မှာဒီတရားထိုင်တာဆိုတာထက်သူတရားသွားထိုင်တာကိုလူတွေဝေဖန်နေဆိုတော့သူရေးတဲ့ကုတ်တစ်ခုကိုအဓိကလူတွေကပုံပြီးတော့ဝေဖန်ကြတာဗျ။အဲ့ညာဟိုဘာလို့ဆိုမြန်မာကျွန်တော်မြန်မာပြည်သူတွေကစိတ်ကိုပျော်ရွှင်နေကြတယ်။ဟိုမြန်မာပြည်ဟာစိတ်ကိုလှပတဲ့နိုင်ငံပဲနိုင်ငံကိုသွားလေကြပါသူပြောတဲ့စကားအပေါ်မှာလူတွေကအဓိကဝေဖန်ကြတာဖြစ်တယ်။ဒီစကားအပေါ်မှာဝေဖန်တာဖြစ်တယ်။ဘာလို့လဲဆိုတော့မြန်မာပြည်သူတွေစိတ်ကိုပျော်ရွှင်နေကြတယ်လို့သူကြွေးလိုက်တဲ့ဟာအပေါ်မှာလူတွေကဒီဒီမြန်မာနိုင်ငံရဲ့ဖြစ်နေတဲ့အခြေအနေပေါ်မှာသူ့အနေနဲ့ဟိုစိုးရတဲ့ဖြစ်တဲ့မျိုးတွေမျက်ွယ်ချိုးချုံကျပြီးတော့သူသက်သက်သူမြင်သူမြင်ဟိုအမြင်တော့အပေါ်ရအပိုင်းနေပဲဆိုပြောတယ်ဆိုပြောတယ်လို့ဆိုပေရှိတာလည်းသူဝေဖန်ကြတာဗျဒီနေရာမှာပြန်ဆက်လိုက်ရင်ရခိုင်ရေးစတစ်ခုလည်းမဟုတ်ဘူးကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိနဲ့ကချင်မဲချမ်းမြောက်မှာလဲဒီတိုက်ပွဲတွေချက်ပွားနေတာရှိတယ်သူတွေတိတ်နေစီပြီးတော့ဒုက္ခဒစ္ခတ်နေမှာရှိနေတယ်ဥပ္ပိရေထွက်ကြည့်နေရတာရှိတယ်အခုကျွန်တော်ကရင်ပြည်နယ်မှာလဲဒီတိုက်ပွဲတွေကြောင့်ထွက်ကြည့်ရတဲ့လူတွေရှိတယ်တချို့ဆိုအိမ်ပုတ်နေရကိုမပြေနိုင်ဘူးဆိုတော့ကျွန်တော်တို့ချိန်မှာကစိတ်ကိုပျော်ရွှင်နေကြတယ်ဟိုစိတ်ကိုလှပတယ်ဆိုတော့ဟိုသူ့တကားကတော့တော်တော်ဟိုငြင်းပွားစရာဖြစ်နေတာအဓိကကတော့ဒီမှာဒုက္ခရောက်နေတဲ့လူတွေကတိတ်နေတန်းနေချင်ရှိနေဒီချင်းဒီပေါ်ဝေဖန်ကြပါလို့ကျွန်တော်တို့နားလဲပါတယ်ဗျ
ဟုတ်ကဲ့ဟိုသူဒုတိယတစ်ခေါက်နောက်ပိုင်းမှာပြန်ပြီးတော့ဟိုဖြည့်ရှင်းထားတဲ့အဲ့ဒီဟာကြီးထွက်ပြီးတော့၃ရက်လောက်မှဖြည့်ရှင်းထားတဲ့ဟိုအကြောင်းအရာလေးလည်းရှိပါသေးတယ်ကျွန်တော်တို့အဲ့ဒီအကြောင်းကိုဆက်ပြီးတော့နောက်ပိုင်းမှာပြောပြပေးပါမယ်ဆိုတော့မမေငယ်ရောဒီ Twitter CEO ကိုသူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့သူ Face ဒီ Twitter လူမှုကွန်ရက်ပေါ်မှာရေးခဲ့တာကိစ္စကိုဘယ်လိုမြင်ပါလဲရှင်သူ့ရဲ့ခံစားချက်အတိုင်းသူအဲ့လိုမြင်နေပေါ့လေမြန်မာနိုင်ငံသူတွားတွေ့ခဲ့တဲ့လူတစုသူ့ကိုအကောင်းဆုံး treat လုပ်လိုက်တယ်အဲ့ဒါမျိုးကိုသူပျော်ရွှင်ကောင်းတယ်ဆိုပြီးမြင်ပြီးတော့သူအဲ့ဒီအရှိအစီတိုင်းပထမဆာမှာရေးခဲ့တဲ့ကိစ္စဝေဖန်ခင်ရတာအမအနေနဲ့ဒီအဲသူဒီ check dossier ရေးတင်လားမရေးတင်လားဘယ်လိုထင်ပါလဲ
ကျွန်မစိတ်ထင်တော့လေသူကသူ့ရဲ့ Twitter page မှာရေးတာကစောင်းသားလို့ရေးတာတော့မဟုတ်ဘူးပေါ့နော်သူ့ရဲ့ခံစားချက်ကိုလေသူကမျှဝေတဲ့ပုံစံနဲ့ရေးတာဆိုတော့သူခံစားရတဲ့အတိုင်းရေးတယ်လို့ကျွန်မကမြင်တယ်သူ့ရဲ့ဒါကိုယ်ပိုင်လွတ်လပ်ခွင့်ပေါ့လေဒါပေမဲ့ကျွန်မအနေနဲ့ကျတော့ပြန်ပြီးတော့စဉ်းစားရရင်ကျွန်မရဲ့ Facebook page မှာတည်ရင်တောင်မှကျွန်မဒီဆိုင်ရေးဆရာဖြစ်နေတယ်ဆိုရင်ငါဒီ message ကိုငါ share လုပ်ချင်တယ်ငါဒီတင်ကိုပေးချင်တယ်ဆိုရင်ဒီဥစ္စာဟာအားလုံးကိုခြုံငုံတဲ့အတွေ့ဖြစ်ရတာအယူဆဖြစ်ရတာဆိုတော့ကျင်းလာမှာပေါ့နော်ခုနကကိုမြတ်တို့ပြောတခြားအခြေအနေတွေလည်းရှိနေတယ်ဆိုတော့သူက CEO တယောက်အနေနဲ့ DP ဖြစ်ရမယ်ပေါ့ဆိုတော့ရေးရတော့ချင့်ခင်ရမယ်လို့ထင်တယ်ဒါပေမဲ့တစ်ဖက်ကကြည့်တော့လေသူဒီခံစားချက်ကိုသူရလာတယ်သူရဲ့ဝိပဿနာနဲ့ပတ်သက်တဲ့ခံစားချက်ကိုသူရလာတဲ့အချိန်မှာသူကဒီဥစ္စာကိုသူဟိုမျှဝေခြင်းနဲ့နော်သူရဲ့ခံစားချက်ကိုမျှဝေခြင်းနဲ့အခါမှာသူကတော့ရေးနေရေးလိုက်တယ်ပေါ့အဲ့လိုရေးလိုက်တဲ့အခါမှာလေသူကပြောကြားကောင်းနေဆိုတဲ့ဒီအမြင်လေးသူ့ရဲ့ပတ်ဝန်းကျင်အမြင်လေးကိုပဲရေးတယ်ဆိုရင်ညမှာ CEO တယောက်အနေနဲ့ရည်တည်ရည်တည်ဆိုတာကိုသူစဉ်းစားဘူးလို့ကျွန်မထင်တယ်။အဖြစ်လို့လဲဆိုတော့ကျွန်မကိုယ်တိုင်တွေ့နေရတဲ့သူတချို့နိုင်ငံသားတွေမြန်မာနိုင်ငံကိုသွားတဲ့အခါမှာသူတို့ပတ်ဝန်းကျင်လေးမှာတွေ့တော့ကလေးနဲ့သူတို့သိကြော်လာပဲမြန်မာလူမျိုးတွေကတကယ်စိတ်မရေချပါဘူး။နော်ဝန်ကပျော်ရွှင်နေကြပါတယ်ဆိုတဲ့အမြင်မျိုးတွေအများကြီးရှိတယ်။ဆိုတော့ဒါဦးလေးသူကရိုးရိုးသာသာပဲရေးလိုက်တယ်လို့ကျွန်မကမြင်ပါတယ်။သူတခုခုကိုဥတီသေးတော့နိုင်ငံရေးရပါရရေးတယ်လို့ကျွန်မမထင်ပါဘူးရှင့်။
ဟုတ်ကဲ့ရှင်မမေငင်ပြောသလိုဆိုရင်သူဒီမမေငင်ပြောသလိုပဲဒီတော်ရရှင်တွေတော်တော်များများရေးလာကြတာတွေ့ပါတယ်အဲ့ဒီမှာကျွန်မအခုဒီ Twitter ဒီအမှုဆောင်ရာရှိချုပ် jack.c ပြန်ပြီးတော့ဟိုဒီဇင်ဘာလ12ရက်နေ့တော့ရှင်းသွားတဲ့အကြောင်းတွေကိုကျွန်မပြန်ပြီးတော့ဟိုတော်ရရှင်တွေလည်းနောက်ထောင်နေတဲ့တော်ရရှင်တွေလည်းတည်အောင်ပြောပြခြင်းပါတယ်သူကဘလို့ပြန်ပြီးတော့ဟိုသူ့ဝေဖန်ခံရတာကြီးဖြစ်လာပြီးတော့ပေါ့နော်သူ့ရဲ့ပထမ post ပြီးတော့နောက်ပိုင်းမှာသူပြန်ရေးတာကဒီမြန်မာနိုင်ငံအတွင်းမှာလူခွင့်ရေးဆိုင်ရာကျမ်းကျုပ်ရက်စမှုတွေနဲ့အကျက်အသေးတွေတရှိထားတဲ့အကြောင်းသူသိထားရဲ့ပေါ့နော်မြန်မာနိုင်ငံကိုတွားရောက်တာတရားထိုင်တာနောက်ပြီးသူလူတွေနဲ့တွေ့ဆုံစကားပြောတာတွေကလည်းမြန်မာနိုင်ငံကိုထောက်ခံအားပေးရဲ့ဒီကိစ္စတွေကိုထောက်ခံအားပေးရဲ့လို့မယူဆရဲ့အကြောင်းသူကပြောပါတယ်အဲဒီမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရှိနေတာကိုထုတ်မပြောသွားဘဲနဲ့မင်းမင်အောင်လုပ်ဖို့လည်းမရည်ရဲကြောင်းပါတဲ့။နောက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီက
ကိစ္စအဝဝရတော့သူဟိုရေးရေးလဲလဲမသိသေးဘူးဆိုတာလဲဝန်ခံသွားရဲ့သူအများကြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လေးလာဖို့လိုသေးရဲ့လို့လဲရေးသွားပါတယ်ရှင်။နောက်ပြီးတော့သူကဒီမြန်မာနိုင်ငံခီးစဉ်ကစီးပွားရေးဒီအလုပ်သဘောခီးစဉ်မျိုးမဟုတ်ဘူးတဘောမျိုးမဟုတ်ဘူးဆိုပြီးတော့လေသူကဒါသူ့ရဲ့ကိုပိုင်ပေါ့နော်သူ့ရဲ့မွေးနေ့အမှတ်တရသွားခဲ့ခီးစဉ်တာဖြစ်တယ်ဆိုပြီးတော့သူပြောသွားခဲ့ပါတယ်။အဲဒီမှာတော်ရရှင်တယောက်ရဲ့စာကိုဖတ်ပြခြင်းပါတယ်။အဲဥတင်ငွေဆိုတဲ့တော်ရရှင်မှာဂျက်တော်စီကတာမန်လူတယောက်မဟုတ်ပါဘူးတဲ့သူက social influencer တယောက်ဆိုတာလူတိုင်းကြည့်ပါတယ်တဲ့ social influencer ဆိုတာလူမှုကွန်ရက်ရဲ့စာမျက်နှာတွေပေါ်မှာဒီဩဇာကြီးတဲ့လူပေါ့လေသူ့ကိုစောင့်ကြည့်ပြီးတော့သူ့ရဲ့စကားဆိုရင်သဘောကျတဲ့လူတွေအများကြီးရှိတာကိုပြောတာပါတာမန်ခီးသွားပြီးတော့သူ့ရဲ့အတွေ့အကြုံကိုမျှဝေတဲ့သဘောနဲ့ပြောတာပါတဲ့မမငင်ပြောသွားရင်လည်းကြိုက်ပါတယ်လူခွင့်ရေးပေါ်မျက်ကွယ်ပြုပြီးပြောတာလည်းမဟုတ်ပါဘူးသူလွတ်လပ်ခွင့်နဲ့သူရေးခွင့်ရှိတယ်လို့ယူဆပါတယ်သူ့အနေနဲ့အခြေအနေကိုသိနေပေမဲ့မိမိထိတွေ့ခံစားရခြင်းကိုသာပြောတာဖြစ်ပါတယ်ဆိုပြီးတော့ဥတင်ငွေကပြောထားပါတယ်ရှင်ဒီမှာတော်ရရှင်တွေကဒီနိုင်ငံတကာကနေပြီးမြန်မာနိုင်ငံကိုတစ်ဖက်သက်ဟိုဝိုင်းပြီးတော့ကမြင့်တဲ့ပြဿနာရှာနေရဲဆိုတဲ့ပုံစံမျိုးတော်ရရှင်အများကြီးကတော့ရေးလာတာပါဒါကြောင့်မလို့ကျမတို့ကျမလည်းတို့ရဲ့အတန်တွေကိုဒီတခြားတော်ရရှင်တွေလည်းသိအောင်လို့ကျမဝေမျှပေးခြင်းပါတယ်ပထမဦးဆုံးဒီကိုရရနိုင်ကဒီတော်ရရှင်တယောက်ရဲ့စာလေးကိုဖတ်ပြပေးပါရှင်
ဒေါက်တာစီယူကိုဝေဖန်ခံရတဲ့ကိစ္စမှာမြန်မာပြည်ကစစ်အာဏာရှင်တွေကိုပစ်ပေးနေတာထက်ပြည်သူ့ဘက်ကိုတွန်းပို့နေကြတာလို့ခံစားရပါတယ်။သူတို့တော့ကအစိုးရနဲ့ဆက်ဆံမှုမဟုတ်ပါဘူး။ဘာသာရေးဆိုင်ရာတရားသွားအားထုတ်တာ။ဓာတုပုဂ္ဂလိကအလုပ်လေ။သူတို့တဲ့နေရာကငင်းညံ့တဲ့နေရာကိုသွားတော့ငင်းညံ့တာကိုပဲသူခံစားရတဲ့အတိုင်းရေးတယ်။ဖိတ်ခေါ်တယ်။စစ်တပ်ကဘာမှမကျူးလွန်ဘူး။နိုင်ငံတကာကလိန်လည်နေကြတာ။ဒီနိုင်ငံကိုသွားလည်ကြပါလို့တိုက်တွန်းနေတာမှမဟုတ်တာပဲ။အခုဟာကလောက်တာကစစ်တပ်ဒီမိုကရေစီရေးကိုဖော်ဆောင်နေတဲ့အစိုးရကိုပါပြဿနာလာရှာနေကြတာဟာနည်းနည်းတော့များနေပြီဒီနိုင်ငံဒီအစိုးရဒီစစ်တပ်နဲ့ဒီခြေဥ်ကိုနားမလည်ပေးနိုင်ပဲနေရာတကာမှာရခိုင်မြောက်ပိုင်းကိစ္စနဲ့ပဲဖုံးလွှမ်းပြီးတော့အကြက်ကင်နေကြတယ်သူမြန်မာပြည်သွားတာဘယ်အမေရိကန်တွေကမှစိတ်တောင်ဝင်စားဘူးကြာလေကြာလေအစိုးရကိုပါဂျောင်းပိတ်ကျုံးသွင်းနေတယ်လို့ဖြစ်နေပြီးတရုတ်စီကိုတွန်းပို့နေတာနဲ့အတူတူပဲဖြစ်နေပါတယ်ဗမာစစ်ကောင်းဆောင်တွေကိုအကုန်ဝင်ဖမ်းမလားဗမာစစ်တပ်ကိုပြုတ်ပြုတ်ပြုံးအောင်သွားလုံနိုင်သလားလုတ်ပါအားပေးတယ်ဘာမှမလုံနိုင်ရင်တော့ဗဇက်ပိတ်နေကြတာအကောင်းဆုံးပဲအရသာအစိုးရနဲ့စစ်ကောင်းဆောင်တွေအမြင်မကြည်ကြတာပဲအဖတ်တင်ပြီးတိုင်းပြည်ဘယ်ဘဝကိုပြန်ရောက်သွားမလဲဆိုတာကိုသိတဲ့မှာတယ်
ဟုတ်ကဲ့ဒါကနိုင်ဆိုးတဲ့တော်ရရှင်ဒီဓာတ်ရည်လေးလိုင်းအတွက်ဟိုဇာသူစာပို့ပြီးတော့ဆွေးနွေးထားတာပါဟိုသူနဲ့တိတ်ပြီးတော့အကွာကြီးတော့မဟုတ်ပါဘူးသူ့လိုသဘောထားတူနေတဲ့တော်ရရှင်တွေတော်တော်တွေ့ရပါတယ်တော်ရှင်ဒေါက်တာကျော်ရှိန်သူစာရေးလာတာကိုမနန်းလောင်ဖတ်ပြပေးပါရှင
့်။နာမည်ကျော် Twitter CEO ကြီးမြန်မာပြည်မှာဝိပဿနာတရားများအားထုတ်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာကြတဲ့ကနှစ်ထောင်အားရရှိခဲ့ပါ යි ။အခုတခါ Twitter ကနေပြီးတော့မြန်မာနိုင်ငံကိုတွားရောက်လဲပါကြပါစို့လို့ No ဆိုတာတွေ့ရပြန်တော့အယံသဘောကျမိပါတယ်။ CEO ကြီးဓမ္မအရသာနဲ့တွေ့ထိခံစားရပြီးပီတိတွေဖြစ်နေတယ်လို့ယုံကြည်မိပါတယ်။ဗုဒ္ဓသာသနာသို့မဟုတ်ဖျားရှင်ရဲ့အစုံအမတွေဟာလူသားအားလုံးအတွက်ဖြစ်ပါတယ်။သို့ပါတော့ညာဗမာပြည်ကပုရုษရှင်တွေအကုန်လုံးတော့တရားစခန်းကိုမရောက်သေးပါဘူး။ဒီအတွက် CEO ကြီးရဲ့သဒ္ဓါတရားကြီးမားပုံကိုခံမှန်းမိပါတယ်။အလွန်လဲလေးစားမိပါတယ်။အရှိန်အဝါကြီးသူတယောက်ကမြန်မာပြည်ကိုတစ်ဖက်တည်းအကောင်မြင်ပြီးရေးသားတယ်လို့မထင်မိကြမှာ။ CEO ကြီးရဲ့စိတ်ထဲမှာအစိုးရမှုငါးပါးသို့မဟုတ်ဘုံငါးပါးထိုက်တဲ့လောက်ရင့်ကျက်လာလို့ရေးတာသိချပါတယ်။နိုင်ငံရေးလုံးဝမပါဘူးလို့ယူဆပါတယ်။ကဘာသူကဘာသားတွေကိုဗုဒ္ဓတရားတွေနဲ့ထိတွေ့ရင်းနှီးသွားစေလို့တဲ့ဆန္ဒလာအဓိပတိတတ်သွားကြောင်းယုံကြည်ပါတယ်။ဗမာပြည်အပေါ်နိုင်ငံတကာကဘလို့ပင်မြင်ကြပါစေ CEO ကြီးရဲ့ရိုးသားစွာရေးသားချက်ကိုထောက်ခံပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါမယ်နန်းောင်ကြီး။တစ်ဆက်သေးပဲတော်ရရှင်အမေရိကန်ပြည်ထောင်စုကမောင်ဒက်တနာရဲ့စာကိုကိုအောင်ဖတ်ပြပေးပါရှင်
။မြန်မာနိုင်ငံမှာဝိပဿနာတရားစခန်းထိုင်ခဲ့တဲ့ Twitter အမှုဆောင်အရာရှိချုပ်ကသူ့ရဲ့တရားစခန်းအတွေ့အကြုံအရတခြားသူတွေကိုလည်းဝိပဿနာတရားကျင့်ကြံမှုမြန်မာနိုင်ငံကိုသွားတင်ကြောင်းရေးသားချက်နဲ့ပတ်သက်ပြီးသူ့ဘော်ဝေဖန်ရှုတ်ချမှုတွေပွက်လွန်ညံနေတဲ့သတင်းတွေကိုကြားလိုက်ရတော့စိတ်မကောင်းဖြစ်မိပါတယ်။အထူးသဖြင့်နိုင်ငံတကာလူခွင့်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေရဲ့အတိတ်ပင်မဲ့စီရင်သံတွေဟာအကြောင်းကတော့ Twitter ပေါ်မှာစာရေးတဲ့သူကတာမန်ပုဂ္ဂိုလ်တူမဟုတ်ပါဘူး။အဲဒီကုမ္ပဏီရဲ့အရာရှိတယောက်သာဖြစ်ပါတယ်။သူ့လိုလူတယောက်ကစင်ကြယ်မှုကင်းမဲ့စွာရေးသားလိမ့်မယ်လို့မထင်ပါဘူး။ဝိပဿနာတရားအကြောင်းနဲ့မြန်မာလူမျိုးတွေရဲ့ဒလိစရဲ့အကြောင်းတွေကိုပကတိအခြေအနေတွေအတိုင်းရေးသားချက်ကိုရခိုင်ရေးတစ်ခုရဲ့နဲ့ဝေဖန်ရှုတ်ချနေသူတွေဟာပြဿနာကိုဖြေရှင်းနေကြတာမဟုတ်ပဲအမုန်းတရားကိုအခြေခံပြီးတော့ပြဿနာကိုကြီးတဲ့ကြီးအောင်မြန်မာနိုင်ငံကိုလုံးဝမသွားသင့်တဲ့နိုင်ငံတကာနိုင်ငံအဖြစ်ရုပ်လုံးပေါ်အောင်ပုံဖော်နေကြသူတွေသာဖြစ်ပါတယ် Twitter စာမျက်နှာတွေကနေအမေရိကန်သမ္မတရောင်နာမည်ကြီးသတင်းမီဒီယာတွေအကြောင်းသူနဲ့ပတ်သက်တဲ့နိုင်ငံရေးလူမှုရေးအကြောင်းတွေရေးသားနေပါတယ်ပ ပါကြောင့် Twitter အမှုဆောင်အရာရှိချုပ်လို့မဝေဖန်ရဲကြတာလေမြန်မာနိုင်ငံရဲ့ပြဿနာဟာသခိုင်းအရေးတစ်ခုလည်းမဟုတ်ပါဘူးချက်ချင်းလင်းငင်းဖြည့်ရှင်းလို့မရနိုင်တဲ့ပြဿနာတော့အများကြီးပါ
ဒါကြောင့်ဘာနိုင်ငံကြီးပြောကမှမပါပဲသူကြင်ကြံခဲ့လို့တည်တဲ့ဝိပဿနာတရားအကြောင်းတွေကိုတခြားလူတွေလည်းကြင်ကြံနိုင်အောင်မျှဝေပေးတယ်ပေါ့တစ်ဖက်စောင်းနှင်းဝေဖန်ရှုတ်ချနေသူတွေအားလုံးကိုလုံးဝရှုတ်ချမိပါတယ်ဟုတ်ကဲ့မောင်တက်သနာရေးလာတာပါဒီမှာမောင်တက်သနာရေးလာတဲ့အချက်ထဲမှာဒီ သမနာဒေါ်နယ်ထရမ့်အနေနဲ့သူအဲ့လိုတွေ့တာပေါ်မှာသူရေးသားရတဲ့ဟာတွေကနိုင်ငံရေးနဲ့ပဲပတ်သက်တဲ့အဲ့တော့သူ့ရဲ့ကိုယ်ပိုင်ရေးသားချက်ပဲဖြစ်ဖြစ်ဟိုအငြင်းတန်းကိုဝေဖန်ခံနေရပါတယ်အဲ့အဲ့ဒါကတော့ဒီမဝေဖန်ရေးဘူးဆိုတာတော့မဟုတ်ပါဘူးသူတို့လွတ်လပ်စွာပြောဆိုခွင့်ကိုအပြည့်အဝကျင့်သုံးပြီးတော့သူကိုဟိုသတင်းသမားတွေကတချို့လုံးဝေဖန်နေတာကိုသတင်းမီဒီယာမှာကြားနေရ
မမင်းကြီးရောခုနကတော့ဟိုဟိုအကြံပြင်းတွေပြောသွားခဲ့ကြပြီးသွားပြီပေါ့နော် social influencer တွေအနေနဲ့ဘာကြောင့်ဟိုသူ့ရဲ့ခံစားချက်အတိုင်းသူမြင်တဲ့ဟိုပေါင်းချင်းချင်းတစ်ခုကိုပဲသူထင်တယ်လို့ဟိုပြောလို့ဆိုလို့ပြောလို့ပြောလိုက်ဆိုလိုက်တာရောအဲ့လောက်ထိဝေဖန်နေကြတာလဲဘလို့မျိုးအကျိုးဆက်မျိုးဖြစ်နိုင်လို့ဘောလို့ပါလဲရှင်အဲ့ဒါလေးကိုနည်းနည်းလေးအခြေတဝန်းရှင်းပြပါအာကိုမြတ်သူဘလို့ထင်ပါလဲ
အာဟုတ်ကဲ့ကျွန်တော်တို့ဒီလူမှုကွန်ရက်မှာဒီသွားသွားဒီ follower တွေအရင်များတယ်ဒီသင်စားကြော်ကြားသူတွေကဒါပဲရေးရေးသူအဓိကဆင်ခြင်ရတယ်ဆိုပိုပြီးသူဆင်ခြင်ရတယ်ပိုပြီးတောင်းရင်မူတောင်းဆောင်မှုရှိရတယ်ဒါကြဘာကြောင့်လဲဆိုရင်သူတို့ကရေးလိုက်တဲ့စာတပတ်သူတို့ကဆင်လိုက်တဲ့ပုံတစ်ခုသူတို့ကဆင်လိုက်တဲ့ video တစ်ခုကစာမန်လိုပြုတ်ဆင်လာတဲ့အစာပေါင်းများစွာကိုပိုပြီးဟိုအနေနဲ့ကြီးရယ်ပိုပြီးတက်ရောက်မှုကြီးလို့ကြဆိုတော့ကျွန်တော်တို့ဒီ2014တုန်းကဆိုရင်ဒီကျွန်တော်တို့ဒီသင်ချာချော်ချားတဲ့အဲဒူဒီယာပေါ်တော့ပုံကူတူပေါ့ဒါမနလီနဲ့ပတ်သက်တဲ့ဒီတင်အထုတစ်ခုဒီအဒမမှုတင်အထုတစ်ခုသူတင်လိုက်တယ်သူရဲ့ကိုယ်ပိုင်အကောင့်อ่ะအဲ့တင်သူ့မှာ follower သိန်းကျော်လောက်ရှိအဲ့ဒီကနေပြီးတော့ကျွန်တော်တို့မနလီပြည်ပခါစဖြစ်တယ်ဒါကျွန်တော်တို့ကိုမှတ်တမ်းတစ်ခုအနေနဲ့ကိုကျွန်တော်တို့မှတ်မိနေတာပေါ့ဆိုတော့ဆိုပါတော့ဒီလူတွေကိုအတွေးခေါ်ရတခုခုလွဲမသွားနိုင်နေဆိုတော့အကြောင်းအရာတွေပါလာတယ်အကွာတော့မရှိရဘူးဒါနဲ့ကိုယ့်ရဲ့ကြီးသားချက်ကအတိတ်တွေတမျိုးတက်ရောက်သွားပြီလေဆိုရင်ဒါတော်တော်ဒီဟိုဒီကြီးသားတဲ့ဟိုလူမှုကွန်ရက်ပေါ်မှာထင်ရှားကြော်ကြားသူကြီးသားဒါဟုတ်အဓိကတာဝန်ခံရတယ်ဗျ Twitter CEO ကိစ္စမှာလူတွေကဒီကိစ္စကိုအဓိကဝေဖန်နေတာလို့ပဲကျွန်တော်မြင်တယ်အာဒီမှာဟိုလူခွင့်ရေးချိုးဖောက်မှုရှိတယ်ဒါဒီလူခွင့်ရေးကိုလေးစားလိုက်တာတန်ဖိုးထားတဲ့လူတွေဒီလူခွင့်ရေးချိုးဖောက်မှုတွေကိုမျက်ကွယ်မပြုတ်အဖို့မျက်ကွယ်မပြုတ်တင်ဘူးလို့လူတွေဒီဆိုကျွန်တော်တို့ဒီလူခွင့်ရေးအခြေခံစံနှုန်းကိုတန်ဖိုးထားလို့ရအများနဲ့ပြောဆိုသိရှိတယ်ဆိုတော့ဒီ Twitter CEO ရဲ့ဒီ statement တစ်ခုကဒီ tweet တစ်ခုကဒီလူခွင့်ရေးချိုးဖောက်မှုတွေကိုမျက်ကွယ်ကြည့်ရရောက်တဲ့သဘောတော့တက်ရောက်သွားတယ်ကဒါကြောင့်လေလူတွေဝေဖန်ကြတာတော့ကျွန်တော်နားလေတယ်ဟိုဒီလိုမျိုးဟိုရေးတဲ့အနေနဲ့ရေးတဲ့သူတွေပေါ့အဓိကလူခွင့်ရေးမှာသင်ချားသူတွေနေနေတော့ဘယ်ရောက်ပဲကြီးရေးလက်လက်ပဲကြီးလို့မရဘူးကဟုတ်ကဲ့ဒီမှာဆက်တော့ပြောရတယ်ကျွန်တော်ဒေါ်နယ်ထရန့်ပြည်မှာရေးရဦးလေဟိုကျွန်တော်သတင်းချက်လက်ဖြည့်စည်းတဲ့လူကြီးအမြင်နဲ့ပြင်းပြင်းထန်ထန်ဝေဖန်နေတာပဲအတူတူမီဒီယာတွေဒီဘယ်ချက်တရားမှားယွင်းတယ်ဘယ်ချက်တရားအလိမ်ညာဖြစ်တယ်ဘယ်ချက်တရားအသေးစိတ်ကိုတိတ်ဆောင်းနေတဲ့စာဖြစ်တယ်ဆိုတဲ့ဟာမျိုးဝေဖန်ရတာပဲဗျဟု
တ်ကဲ့
ဆရာကြီးဟိုထူးခြားနေတဲ့ပြစ်စာတော့မဟုတ်ဘူးမြန်မာပြည်တော်နဲ့ထူးကောင်းထူးနေလို့ကျွန်တော်တို့ကဒီလိုဟိုဆက်လက်ဆက်ထုတ်ပေါ်ပြောဆိုခွင့်နဲ့တာဝန်ယူတာဝန်ခံမှုကိုစိတ်ပြီးတော့ဟိုရှင်းရှင်းလင်းလင်းမသိသေးတဲ့နိုင်ငံဖြစ်နေတော့ကျွန်တော်တို့မှတော့ဒါအနေနဲ့
ဟုတ်ကဲ့ပါရှင်အဲ့ဆိုမဲမင်ကြီးကိုဒီမှာမေးချင်တာကမဲမင်ကြီးကပြောထားရလေအာလွတ်လွတ်လပ်လပ်ကိုလည်းလွတ်လွတ်လပ်လပ်ရေးချင်တယ်သူပေါ့နော်အဲ့တော့ကိုရဲ့အမြင်လေးကိုရေးပြချင်တယ်ဆိုတော့မှဟိုခုနကတော့ပြောတယ်ဟိုကိုရဲ့စကားကဘသူတွေပေါ်မှာဘလောက်အတိုင်းတာထိတက်ရောက်သွားစေမလဲဆိုတော့တစ်ဖက်ကလည်းပြန်စဉ်းစားရတယ်ဆိုတော့အဲ့လိုလွတ်လွတ်လပ်လပ်ရေးချင်တဲ့သူတယောက်အနေနဲ့အဲ့လိုမျိုးစောင့်ထိုင်ရမယ့်ကျင့်ဝတ်တွေကိုစဉ်းစားမိတဲ့အခါမှာပြန်ပြီးတော့စဉ်းစားရတဲ့အခါဒီမှာဟိုအဲ့ဒါကိုလိုက်နာဖို့ပေါ့စိတ်ထဲမှာဘလောက်ခက်ခဲပါလဲရှင်ဘလိုလိုက်နာနေရပါလဲ
တကယ်တော့အမှန်တမ်းပြောရင်ခုနကပြောတဲ့ကောနော်ကိုမြတ်သူပြောတဲ့တချို့ဟာလေးတွေကိုအမှသဘောမတူပါဘူး။ဒါဖြစ်လို့လဲဆိုတော့အမတို့ဒီအမဆိုလိုက်ဆိုလို့ရှိရင်လည်းဒါဆိုင်ရေးဆရာကြောက်အမိနေပေါ့။ရေးတော့မယ်ဆိုလို့ရှိရင်ကိုပင်မတော့ post တစ်ခုဟာအမုန်းစကားလားအမမဟုတ်ရင်ဖတ်တဲ့လူကစိတ်တော့ဖြစ်တယ်လား။ကိုစာကိုဖတ်ပြီးတော့များဟိုဘယ်လိုခေါ်လဲလူတစ်ဦးတစ်ယောက်ဖြစ်စီအဖွဲ့အစည်းတစ်ခုဖြစ်စီဒုက္ခရောက်မလားပေါ့နော်။ဒ ตาเวมารัวสิ้นซาบาเลยทําไมเนี่ยก้องเนี่ยก้องชุดอุปมาอุ้มมีมันเลยไงฮะโหโหตาตาเยยาชื่อดาเลยโหบาตาเยเลยท้วงงานนี่ดาเลยโหเปียวเมย์สุยตุ้ยเนี่ยสั่นจินเตโหเปยตนาดิชื่อนี่ล่ะมั่นตอนเลยเปดิอะคุตุเต็นไล่เตทุกข์ขันษาอย่างได้องค์มันมั่นมุราสรุปทุกข์ขันษาอย่างละก็เลยมั่นมาเลยไอ้หรออมารก็ใส่เสียเตอมีเนี่ยโกยโหโกไกโหมาเปติเทสาทุอยู่เนี่ยสุยเมผิดๆ เสียต่อผิดแล้วอุดีว่าเลยสินะว่าเลยนี่เราชีวิตจะตาบาเลยชีวิตจะก็ที่วิปัสสนาเนี่ยปัจจุบันคันได้แล้วพอแค่จะน่าจะอยู่เจ็ดเอ็ดโอ้ยมันยังไงมาตุ้งยังไงล่ะอะไรชิคกี้พายเดาตัวเลยเดาที่นี่มาเราตัวนู้นยาราเป็นสุราหูตู้หลุดคอเลยเนาะนี่จริงๆเนี่ยว่าเราเป็นจริงๆรู้ว่ามันคันได้แล้วอีกอย่างนอกจากว่าจะรู้ดีคุณนักกุมยาตุ้งเจอเลยโอ้ดีมันได้ยังมาผิดว่าเลยสาระแต่ที่คุณจะผิดเลยส่วนเอาน่ะมาละคันเนี่ยพักที่รู้เลยสิโ
ဒီတိုင်းလေးလိုက်အစီအစဉ်ပေးဖို့6မိနစ်လောက်ပဲလိုပါတော့ရဲ့ကျမတို့ဒဝင်းပြဆွေးနွေးပွဲဆောင်နေတဲ့တော်ရရှင်3ယောက်ရှိပါတယ်အရှင်ဦးဆောင်အမေရိကန်ပြည်အောင်စုမင်းနီဆိုရာပြည်နယ်ကကိုကျော်စိုးဦးကိုခေါ်ကြပါတယ်ရှင်ဝင်းပြဆွေးနွေးနိုင်ပါတယ်ဗျာများပြောကြပါလေ
ဟယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မမင်းကြီးအဲကျမတို့အခုဒီတိုင်းလေးလိုက်အစီအစဉ်ပေးဖို့6မိနစ်လောက်ပဲလိုပါတော့တယ်ကျမတို့ဝင်းပြဆွေးနွေးပွဲဆောင်နေတဲ့တော်ရရှင်3ယောက်ရှိပါတယ်အရှင်ဦးဆောင်အမေရိကန်ပြည်အောင်စုမင်းနီဆိုရာပြည်နယ်ကကိုကျော်စိုးဦးကိုခေါ်ကြပါတယ်ရှင်ဝင်းပြဆွေးနွေးနိုင်ပါတယ်ဗျာများပြောကြပါလေ
ဒီတိုင်းရင်တင့်တာပေါ့လေဟိုမဆိုင်တဲ့ဟာတွေကိုရောထွေးပြီးတော့မပြောတင်ဘူးအဲတူတူနဲ့အဲ့လောက်ပဲပြောပါမယ်ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်ကိုကျော်စိုးကြည့်ကြည့်တင်ပါတယ်သူကအဓိကကိုကျော်စိုးပြောတင်တာကဝိပဿနာရဲ့အကျိုးကျေးဇူးတွေကိုပြောသွားတာပေါ့လေနိုင်ငံရေးတွေထည့်ပြီးရေးသွားတာမဟုတ်တဲ့အတွက်ကြောင့်မို့ဒီကိစ္စကိုကိုကျော်စိုးကထောက်ခံပါတယ်အခုလေးလိုင်းပေါ်မှာနောက်ထပ
ก็มีวัตถุเนี่ยได้เจอแล้วจนเราเนี่ยผมก็ว่าก็วัตถุที่เราการเปลี่ยนโลกแค่ขนาดนี้ไม่เท่าไหร่ผมก็ว่ามาดีมีอันนั้นแต่ละโลกแล้วก็ว่าลู่ดูมีอะไรสุดเลยเว้ยก็ส่วนผู้ใหญ่ก็ส่วนคนที่เจ้ากูรู้แล้วส่วนเจ้าสุดทุกวันนี้ได้ในส่วนเช่นสิ่งอะไรที่ผมมาดูเยอะไม่ใช่แค่ขนาดเจ้าได้ดี ที่ตัวเราอยู่เช่นแบบนี้แต่ว่าดีนั่งกันจะชุดนี้อะจะใช้ได้ไหมไม่ก็เนี่ยเนี่ยสมัยเจ้าเนี่ยจะเอาเนี่ยปัจจุบันที่เราได้เป็นยุคที่เราดูบ่ได้สุดสุดวิวัฒนาการเจ็ดเดือนนะไอ้ใครดันดูเราดับบอมตัวเอาแต่ในปัจจุบันลูกน่าสนใจแบบกูมีอะไรตัวอะไรเล่นรู้สบายยิ่งเลยส่วนนี้เลยเว้ยอ่ะจะโน้นเนี่ยเราเล่นขำเอาคุยเอาแค่แบบว่าเห็นดูดูเนี่ยตัวอะไร
โอ้ยเนี่ยนี่เนี่ยดูเด้อ่ะที่เสียชีวิตแล้วด้ะคุณยังได้ด้วยเด้อได้ดูทางด้านนั้นเลยอะไรได้ดูด้ะคุณน่ะทุกคนยี่ด้านเช่นกันเลยโอเคโอเคเจ้าจะมาเอ็กซ์พูดได้เอ็กซ์พูดได้เปลี่ยวจริงเนี่ยเจ้าอย่างเราดีซีอีโอตุกันซ่าอย่างเราตุกเรื่องเนี่ยเช็คไว้เปลี่ยวเลยจะจำเลยยี่เดือนเนี่ยบอกเลยลุลละเจ้าเจ้าแล้วส่วนใหญ่จะบอกจีเต็มสั่งตรงแต่เขาจะมาเอ็กซ์มาเราเช่นเนี่ยเนี่ยเวชีบาร์เราเลยเช่นบ้าน
tomorrow change the gate and ten nipper tomorrow in the name of your baby. I'm in
there, John. I can't talk to you. I don't know where I'm going.
Okay, your bash.
Okay, you're young, young man.
Hope you're a little yawabi.
aku di sini oleh beliau ya bah, ia jenah tahu dia susu ni, jadi apa dia ni?
Oh, okay. Jemaru kan di aku, nanya dengan apa pilihan ni dia jauh ni aku jemaru terjun tanah ni ni tempat apa ni? Dah jemaru jemaru apa pilihan ni aku lama macam mau. Di lor jemaru kau ni tu ni macam ni ni aku pilihan biro oh, jenjau ni bukan? Aku jemaru temen ni kau yang jemaru ni sih. Rau di lumbu kau ni apa mah? Guna ruang CEO di Twitter CEO yang kisahkan macam ni ni tu yang kena jangan. Ujian ni sudah tu jemaru tahu kan ni bukan? Kau ni tu kan ruang jauh tu ah, sini ye ye kau senar tu ni luti ni bukan? Tapi macam
นาวซอเจนเจ้าเลยนี่แหละที่โซเชียลอินฟลูเอนเซอร์นี่ป่ะดิตรุโกสร้างจริงนี่แหละตัวเนี้ยอ๋อดาล้วนบ่ไหนเนี่ยตัวนี้เนี่ยตัวนี้สกาลนี่ประมาณบลูดาวน์อยู่มุ่นน่ะดาวน์คันมูเลยโกโหลุ้งสร้างตัวเนี่ยสุดแล้วเฉลียวจะมานี่กงชุบอยู่เนเนเลยเปียวๆไปว่าเช่นโอเคนะครับโอเคก็เนี่ยตัวเปียวป่ะอ๋อเจ้าไอ้นี่กงชุบสุดแล้วหาเลยมาเลยเจ้าเนาะเจ้าตั้งใจจะซื้อหาเลยจะเอาอะไรอะกงลงตัวบ่มาเช่นกันก็เจ้าเน ကျွန်တော်ကြည့်ရမယ်ညာပိတ်ကိုပြောရှင်ညာကောင်းပြီးတော့သူတွေလည်းပေါ်ရတဲ့သဘောကောင်းတယ်အဲဒီတော့သူတွေအားလုံးကလည်းကျုံးပြီးကြော်နေတယ်မြတ်ကိုရောက်သွားရောက်လည်းခံစားပါလို့ပြောရင်ကျွန်တော်တို့တွေဘယ်လိုများတုံ့ပြန်ရမလဲပေါ့မြန်မာနိုင်ငံမှာမဟုတ်ဘူးဆိုရင်ဘယ်လိုတုံ့ပြန်ကြမလဲဒါအဓိကပါပဲအဲဆိုရှယ်အင်ဖလူးအင်ဆာတွေဒီသူတို့အနေနဲ့သူတို့မြင်နေသူတွေဆိုတဲ့အဖိုင်းလေးပဲ
မမေနေရဲ့စက္ကန့်နည်းနည်းပဲကြံပါရယ်နည်းနည်းလေးညီကုန်းချုပ်ပေးပါရှင်
အမတ်ကကတော့အဲ့လိုမျိုးလူတွေကိုလွှမ်းမိုးနိုင်တဲ့လူတွေကအမိုးစကားတွေအစိတ်အထောက်ဖြစ်တာတွေမဟုတ်ဘူးဆိုလို့ရှိရင်အဲ့တိုင်းဒီတပြည်လုံးအတွက်ဟိုဘာမှဟိုပြဿနာမဆက်ရောက်စေဘူးဆိုရင်တော့တို့ရဲ့ခံစားချက်ကိုလွတ်လွတ်လပ်လပ်ရေးသိရှိတယ်လို့ထင်ပါတယ်ဆောင်းပါမဟုတ်ဘူးဆိုရင်ပေါ့နော
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်အထူးကျေးဇူးတင်ပါတယ်ဝင်ရောက်ပြီးတော့ဆွေးနွေးတဲ့သူတွေရောပင်နိုင်ဖြစ်နေဆွေးနွေးပေးတဲ့ကိုမြတ်သူနဲ့မမေငယ်ဒီဆွေးနွေးခဲ့မှာပါတဲ့အတွက်ကြောင့်မို့ဒါရက်လေးလိုက်ဆူချင်ကနေကျေးဇူးတင်ပါတယ်ရှင
်မေးသနာကြောင့်ဆွေးနွေးတင်ဆက်သွားတဲ့စနေည VOA ဒရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်တွင်သတင်းချင်းချုပ်ကိုကုဇော်ဝင်းလှိုင်ကပြောပြမှာပါ
။ပြည်သူနိုင်ငံမှာလူနေမှုစရိတ်တွေမြင့်မားလာမှုနဲ့သမ္မတအီမန်နွယ်မက်ခရွန်နဲ့အောက်ခြေလူတန်းစားတွေရဲ့လက်တွေ့ဘဝအခြေအနေနဲ့ကင်းကွာလာနေမှုတွေကိုကန့်ကွက်တဲ့အနေနဲ့အဝါရောင်ကျောင်းပြန်အင်ဂျီတွေဝတ်ဆင်ပြီးသတင်းပတ်၅ပတ်မြောက်အဖြစ်ဆက်လက်ဆန္ဒပြနေကြတဲ့လူအုပ်ကြီးဟာဆန္ဒပြပွဲအတွင်းတည်ဆုံတန်ရရခဲ့ကြသူတွေအတွက်စနေနေ့ကတမိနစ်ငြိမ်သက်ပြီးအယူအသေးပေးခဲ့ကြပါတယ်။သတင်းပတ်တော့ကြဆန္ဒပြပွဲတွေမတည်ငြိမ်မှုတွေဆက်တိုက်ဖြစ်ပေါ်ခဲ့ပြီးပြင်သစ်နိုင်ငံနေသားမကပဲတကဘာလုံးရဲ့အာရုံစိုက်မှုခံရတဲ့အချိန်မှာပဲအခုလိုတမိနစ်ငြိမ်သက်ပြီးအယူအသေးပေးမှုဟာရှားပါးလာတဲ့တည်ငြိမ်မှုလေးတစ်ခုဖြစ်ခဲ့ပါတယ်။အနောက်ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုကြောင်းဩစတြေးလျအစိုးရရဲ့ဆုံးဖြတ်ချက်ဟာတာဝန်မဲ့ရရောက်ကြောင်းအစ်စ်မြင့်ပါလက်စတိုင်းအရာရှိတူကစနေနေ့မှာပြောကြားလိုက်ပါတယ်။အစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်ဂျေရုဆလင်ကိုပြောင်းလဲအသိအမှတ်ပြုလိုက်ကြောင်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကကြေညာပေးမှာပါလက်စတိုင်းလွတ်တော်အမှတ်တူလည်းဖြစ်နှစ်ပေါင်းများစွာပါလက်စတိုင်းအရေးတက်ကြွလှရှားသူတူလည်းဖြစ်တဲ့ဆာယီဟနန်အာရှရာဝီကရမလာမြို့မှာအဲ့လိုပြောကြားလိုက်တာပါ။မြန်မာနဲ့ထိစပ်နေတဲ့နိုင်ငံကနယ်နိမိတ်ကိုစောင့်ကြဖို့အတွက်အိန္ဒိယပြည်ထရေးဝန်ကြီးဌာနလက်အောက်မှာနယ်စပ်လုံခြုံရေးတပ်ဖွဲ့အသစ်ဖွဲ့စည်းရေးအိန္ဒိယလွတ်တော်ကော်မတီကအဆိုပြုချက်တင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံအနောက်မြောက်ဒေသမှာလှုပ်ရှားနေကြတဲ့အကြမ်းဖက်အဖွဲ့တွေကိုနေနေနေတဲ့လုပ်ငန်းတွေနဲ့နယ်စပ်ဒေသလုံခြုံရေးကိစ္စရပ်တွေကိုမတူညီတဲ့အဖွဲ့အစည်းတစ်ခုကတိကျစီတာဝန်ဆောင်ထမ်းဆီယူတင်ကြောင်းလွတ်တော်နေကြဆောင်တပ်ဖွဲ့များဆိုင်ရာလုပ်ငန်းအဖွဲ့ကဂျာတာပရင်းနေမှာအဆိုပြုလိုက်တာပါလက်ရှိမှာတော့အာတန်ရိုင်ဖယ်လို့ခေါ်တဲ့အာတန်တနက်ခိုင်တပ်ရင်းကအဲ့ဒီတာဝန်နေရာစလုံးကိုပူးတွဲထမ်းဆောင်နေတာပါတရုတ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့အကြာသုံးဝန်ဆောင်သဘောတူညီချက်တွေစနေနေ့ကလက်မှတ်ရေးထိုးလိုက်ကြတာပါအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတာလီဘန်တို့အနေနဲ့ညီညာရေးဆွေးနွေးမှုတွေမှာပါဝင်လာရေးတို့ကိုတောင်းဆိုထားတဲ့အချက်တွေလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစိုးဝင်းလံပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမိုင်းတန့်စင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ဇီနတ်အဘ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းလိုမီတာ30 40 48နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါဆိုတော့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ပျော်ရွှင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.